Namo Tathā Bhagavato Arahato Sammā Sambuddhassa Namo Tathā Bhagavato Arahato Namo Tathā Bhagavato Arahato Sammā Sambuddhassa တရားရရှိရတဲ့အိန္ဒိယသံဝရသီလလိုပါ၏လို့အမိန့်ရှိခဲ့ပါတယ်တဲ့ယနေ့ညနေတရားတော်ဝိပဿနာအလုပ်တဲ့အနာဂတ်စကားများနေရင်လည်းဝိပဿနာအလုပ်ဖြစ်တယ်လို့မျက်နှာမပါသေးတဲ့အစကားနှစ်ယောက်ကိုမြည်ခဲ့တော့မှတ်သားရပါမည်နည်းစကားများတယ်လို့တပည့်တော်ပြောတော့မစကားပြောတန်ကြားတယ်ဒါကိုပြောအတန်ကြားတယ်အဆင်းကိုမြင်တယ်အတန်ကိုကြားတယ်အနံ့ကိုနားတယ်အရသာကိုစားတယ်ဒါကိုပြောတာပါအိန္ဒြေကိုလုံခြုံအောင်ဆောင်ထွေးမှုလိုတယ်ဆိုတာအဲ့ဒီအချက်ပါပဲအဆင်းရောအတန်ရောအနံ့ရောအရသာရောဒုတိယဇာရောဇန်နိဇာရောဘာတစ်ခုမှမရှိအောင်လှုပ်ထားနိုင်မယ်ဆိုရင်အိန္ဒြေသံဝရသီလတော်မှာဟောစရာမလိုတော့ဘူးပေါ့ဟုတ်တယ်မလားအဆင်းလည်းမမြင်စေနဲ့အတန်လည်းမကြားစေနဲ့အနံလည်းမနံစေနဲ့အရသာလည်းဘာတစ်ခုမှမရှိစေနဲ့ဒွိဋ္ဌိဇာလည်းဘာတစ်ခုမှမရှိစေနဲ့ဒွိဇာလည်းဘာတစ်ခုမှမဝင်စေနဲ့ဆိုရင်မေစိနာတကောလျှာကိုစိတ်ဆိုတဲ့အင်းတွေကိုတတိနဲ့စောင့်စရာဘယ်လိုတော့မလဲစဉ်းစားကြည့်ပါနော်တတိနဲ့စောင့်ခိုင်းတာဒီပဲလည်းရင်သကုဏသာဝရသာဓုသာဓုသောတိနာသာဝရအရိယသူကုဏ္ဏတော်ရီဟောတိပရိသံသမစိညေနသမနာကတော်တိသကုဏရူပံဒိတဝါအာနာနိမိတကာယောတိနာနုပိသနကာယီစတဲ့ပါဠိတွေရှိကြတာကိုအတန်တကူကြားတယ်စကားပြောတန်ကြားတယ်စကားပြောတန်ကြားလို့ရှိရင်တတိတာမကိမှုဆိုရင်သူဘာပြောနေတာပဲငါဘာပြောတာပဲဘာအကြောင်းနေပြောနေတာပဲနိဒ္ဒေသအာယုံတွေးရင်တဏှာဖြစ်မယ်မနိဒ္ဒေသအာယုံတွေးရင်ဒေါသဖြစ်မယ်ကိလေသာတွေဝင်သွားပြီပေါ့ဘယ်ကနေဝင်လဲဆိုရင်နာရကဘောကနေဝင်သွားတာပေါ့အဲ့တော့ကိလေသာမဝင်အောင်ဘာနဲ့ထိမလဲတတိနဲ့ထိမယ်တတိနဲ့ထိတဲ့အခါကျတော့ဒေတိတ္တမတ္တသောတိသောတသုတိသုတမတ္တဝိမုတိမုတ္တမတ္တဝဉ္ဇာတိဝဉ္ဇာတမတ္တဆိုတဲ့ဘာရဓာရုစရိယကိုမြတ်စွာဘုရားပြတဲ့နေ့တိုင်းပဲအသာတစ်ခုကိုကြားတယ်ဘာပဲပြောပြောပြောချင်တာပြောအသံကိုအာယုံမပြုတ်နဲ့ကြားစိတ်ကိုအာယုံပြုတ်ဘာနဲ့ပြုတ်တတိနဲ့ပြုတ်တတိကတ်ထားရင်ကြားစိတ်ကိုအာယုံပြုတ်တယ်ကြားစိတ်အပေါ်မှာအတိတိကတ်ထားနိုင်ရင်ကြားစိတ်ကိုကြားစိတ်မှသိတယ်ကြားစိတ်ကိုကြားစိတ်မှသိခဲ့တော့ကြားစိတ်သည်နတ္တရားဖြစ်တယ်ဖြစ်ပြီးတော့ပြည့်တယ်ဖြစ်ပြည့်ဒုက္ခသစ္စာကြာစိတ်ကဖြစ်ပေဒုက္ခသစ္စာရှုတဲ့ဉာဏ်ကဘဂသစ္စာဖြစ်ပါတယ်။အဲဒီလိုဆိုလို့ရှိရင်အဲဒီနောက်မှာလာတဲ့အတန်ဒီဟုသောအကြောင်းကြောင့်ဖြစ်ပေါ်လာမဲ့လောဘဒေါသဒိဋ္ဌိမာနတဏှာအားလုံးဘာဂိတ္တာမဝင်ခွင့်မရတော့ပါဘူး။အဲဒီလိုကိလေသာတွေမဝင်အောင်တတိနဲ့တားပါတယ်။တတိနဲ့တားတဲ့အခါကျတော့ကြာစိတ်ကလေးကိုကြာစိတ်မှသိလိုက်တယ်သိလိုက်တာကသမာဓိသိလိုက်တာကတတိစွတ်စွတ်ဆက်ဆက်ကြည့်တာကသမာဓိအရိကြာစကရိယဖြစ်ဖြစ်ကိုမြင်အောင်ကြည့်လိုက်နိုင်တာကပညာတတိသမารိပညာနဲ့ကြာစကိုကြည့်လိုက်နိုင်ရင်အဲ့ဒါဝိပဿနာဉာဏ်ဖြစ်ပါတယ်ဝိပဿနာဉာဏ်ဖြစ်သွားရင်သူ့နောက်ကတဏ္ဏဥပါဒါကံပါရခုမှမလာတော့ပါဘူးအဲ့ဒါကအတန်တစ်ခုကြားတာနဲ့ပတ်သက်လို့အနံ့လည်းဒီတိုင်းပါပဲအရသာလည်းဒီတိုင်းပါပဲအရသာတစ်ခုကိုစားတယ်သမင်းဟင်းစီကိုအာရုံမရောက်ရပါဘူးချိုးတဲ့ချင်းတဲ့စီကိုအာရုံမရောက်ရပါဘူးအရသာကိုစားတယ်အရသာနဲ့လျှာချင်းနဲ့ထိတယ်ထိတော့စားစိတ်ပေါ်တယ်အရသာတိတဲ့စိတ်ပေါ်တယ်အဲ့ဒီစိတ်ကိုရှုနိုင်ရင်ရှုမရှုနိုင်ရင်ကြိုက်တော့တဏှာဖြစ်မယ်မကြိုက်တော့ဒေါသဖြစ်မယ်ဒါပရိစ္ဆသမုပ္ပတ်ဆက်သွားတာပါအဲ့ဒီလိုမဆက်အောင်လုပ်နိုင်ဖို့ဆိုတာကဘယ်နေရာကနေဖြတ်မလဲတလာယရဏဖတ်တဝေဒနာအဲ့ဒီဝေဒနာကနေဖြတ်ရမှာပေါ့အဲ့ဒီဝရဏကလည်းဖြတ်တဲ့အခါကျတော့ဝရဏကဖြစ်ဖြစ်ရှုတဲ့ညာကမဲဆိုပေမဲ့လို့လည်းပဲဝရဏသည် အရသာတိတဲ့စိတ်နဲ့တွဲပြီးတော့ပေါ်တာဖြစ်တဲ့အတွက်အရသာတိတဲ့စိတ်ကိုဖြစ်ဖြစ်မြင်အောင်ကြည့်နိုင်ရင်အရသာတိတဲ့စိတ်ကဖြစ်ဖြစ်ရှုတဲ့ဉာဏ်ကမဲ့ဆိုရင်တဏှာဥပါဒကံမလာတော့ပါဘူးအဲဒါကြောင့်မလို့ကြည်နေရင်လည်းပဲဝိပဿနာရှုလို့ရတယ်နားထောင်နေရင်လည်းဝိပဿနာရှုလို့ရတယ်စားနေရင်အနှံ့ရှုရှာရင်အတွေ့အထိတွေ့ရင်ကံရင်တွေ့ရင်သွားရင်လာရင်လှုပ်ရှားရင်အားလုံးဝိပဿနာရှုလို့ရတာသည်ဣန္ဒိယသမ္ပရသီလရဲ့ဆောင်းရပါပဲအဲဒါကြောင့်မလို့ဣန္ဒိယသမ္ပရသီလသာရှိနေမယ်ဆိုရင်အနာမှာစကားပြောလဲရှုလို့ရတာပါပဲအတန်ကြလဲရှုလို့ရတာပါပဲနော်အဲတခုခုကိုမြင်လဲရှုလို့ရတာပါပဲအစင်းကိုရှုရမလို့မဆိုလို့ပါဘူးမြင်တဲ့မြင်မှန်သိတဲ့စိတ်ကိုရှုရမှာပါအတန်ကိုရှုရမလို့မဆိုလို့ပါဘူးဉာဏ်မှန်သိတဲ့ဉာဏ်စိတ်ကိုရှုရမှာပါအနံ့ကိုမရှိရပါဘူးနာမန်သိတဲ့နာစိတ်ကိုရှိရမှာပါအရသာသိတဲ့စာစိတ်ကိုရှိရမှာပါပုံမှန်သိတဲ့စိတ်အေမှန်သိတဲ့စိတ်နာမန်သိတဲ့စိတ်ကျင်မှန်သိတဲ့စိတ်ကံမှန်သိတဲ့စိတ်အဲ့ဒီစိတ်တွေကိုရှိရမှာပါတွေးနေရင်လည်းတွေးစိတ်ကိုရှိရမှာပါအားလုံးကတစ်ခုကိုသဘောပေါက်ရင်6ခုလုံးအတူတူသဘောပေါက်တာပါပဲအဲ့ဒါကြောင့်မို့လို့ဒီ ద్వార 6ပါးမှာအာယုံ6ပါးလာတိုက်တာကတော့မတိုက်အောင်လုပ်ဖို့ဆိုတာဘယ်နည်းနဲ့မှမဖြစ်နိုင်ပါဘူးဣန္ဒိယသမ္ပရသီလဣန္ဒိယဘာဝနာသုတ်တံမှာဥတ္တရဒုနေကိုမြတ်စွာဘုရားဟောခဲ့ပါတယ်မင်းတို့ဆရာကြီးကပါရသီဝိယဆရာကြီးကမင်းတို့ဣန္ဒိယလုံးကျုံမှုနဲ့ပတ်သက်လို့ဘယ်လိုဟောတယ်လဲအရှင်ဘုရားမျက်စိကိုပိတ်တာနားကိုပိတ်တာလို့အဲ့ဒီလိုဟောပါတယ်တဲ့မျက်စိနဲ့ဘာမှမကြည့်နဲ့နားနဲ့ဘာမှနားမထောင်နဲ့အဲ့ဒါဆိုလို့ရှိရင်ဣန္ဒိယလုံးကျုံတယ်လို့ဟောပါတယ်တဲ့တရားဟောတာကတော့မျက်စိနဲ့နားပါပဲဒါပေမဲ့စင်ပွားအဖြစ်ယူရမှာကတော့နှာခေါင်းလျှာကိုယ်ဆွေအားလုံးပေါ့လေအဲ့ဒါမျက်စိနဲ့နားပိတ်ထားရင်အင်းဒီလေးလုံးကျုံနေလို့ဟောပါတယ်တဲ့အဲ့ဒီလိုဆိုလို့ရှိရင်ကွာတဲ့မွေးလာကြတဲ့ကမျက်စိကန်လာတဲ့ပုဂ္ဂိုလ်မွေးလာကြတဲ့ကနားပိတ်လာတဲ့ပုဂ္ဂိုလ်ဒီအင်းဒီလေးအလုံးလုံးလုံးကျုံပြီးသားဖြစ်သွားမှာပေါ့တဲ့မင်းပြောသလိုဆိုလို့ရှိရင်အဲ့ဒါမွေးလာကြတဲ့ကမျက်စိကန်တဲ့ပုဂ္ဂိုလ်မွေးလာကြတဲ့ကနားပိတ်လာကြတဲ့ပုဂ္ဂိုလ်ကတကယ်အင်းဒီလေးလုံးကျုံရလားလို့မြတ်ဘုရားကဆက်မိတဲ့အခါကျတော့ဩတရာလို့လည်းဘာမှမပြောနိုင်ပဲဖြစ်သွားပါတယ်အဲ့ဒါကိုမဟုတ်ဆရာတော်ဘုရားကြီးကမျက်စိပြထားရမို့ဘုဖွင့်ရှုဝိပဿနာသရာဖွင့်ရှုဒါတည်းရညွှန်ကြားထားပါတယ်ဝိပဿနာသရာပိတ်ရှုအောင်မို့ဘုဖွင့်ရှုမျက်စိကိုဖွင့်ရှုနားကိုဖွင့်ရှုနှာခေါင်းကိုဖွင့်ရှုလျှာကိုဖွင့်ရှုမျက်စိနားနှာခေါင်းလျှာကိုစုစုတဲ့ဒကာပေါက်တွေကိုဖွင့်ရှုပိတ်မရှုနဲ့ပိတ်မရှုနဲ့ဖွင့်ရှုဆိုတဲ့ဤစနစ်ကိုမဟုတ်ဆရာတော်ဘုရားကြီးကိုယ်တိုင်ပေးထားတာဖြစ်တဲ့အတွက်ဖွင့်တော့ဖွင့်ထားဒါပေမဲ့လို့လည်းပဲအဆောင်တော်ချထားအဲ့ဒီဆောင်ကတော့တတိနဲ့ပညာတတိပညာလို့ဆိုပေမဲ့တတိသမารိပညာပါပဲတတိသမารိပညာ၃ပါးနဲ့သာအဆောင်ချထားနိုင်မယ်ဆိုလို့ရှိရင်ကြားခြင်းနဲ့အတန်ကြားမြင်ခြင်းနဲ့အဆင်းကိုမြင်နားခြင်းနဲ့အနတ်ကိုနားစားခြင်းနဲ့ရတာကိုစားကိစ္စမရှိပါဘူးလို့ဆိုလိုတာပါဒါကြောင့်မလို့ဒီစကားနှစ်ရာဟာမဆက်ကျင်ပါဘူးတဲ့နော်ဘာများပြောစရာရှိသေးလဲမသိဟမ်မဟုတ်လားဟမ်မိမိကိုယ်တိုင်ကဖြစ်ပြမျှမမြင်သေးပဲတပည့်တော်တပည့်တော်မှများကိုဖြစ်ပြမြင်ဖြစ်ပြမုံဖြစ်ပြဆောင်မညာဖို့ပေါ်ဟောပြောနေခြင်းဖြင့်ဘုရားရှင်လိုတော်ကြဖြစ်နေပါမည်လားတော့တရားဟောတယ်ဆိုတာကတော့အဓိကကတော့ဘုသူတ္တကိုဖြန့်ဝေတာပါပဲဟုတ်တယ်မလားအဓိကကတော့ဘုသူတ္တကိုဖြန့်ဝေတာပါပဲဥပမာဆိုကြပါစို့နော်အမေရိကန်နဲ့ပတ်သက်တဲ့အကြောင်းအရာကိုယ်ကိုယ်တိုင်အမေရိကန်မရောက်ဘူးကိုယ်ကိုယ်တိုင်အမေရိကန်မရောက်ဘူးပဲမဲ့လို့လည်းပဲအမေရိကန်အကြောင်းကိုယ်ကိုယ်တိုင်ကြားဖို့ထားတယ်ကြားဖို့ထားတာကလည်းဂကနန္နကိုယ်တိုင်ရောက်ဖို့ထားတဲ့ပုဂ္ဂိုလ်ကနေပြောထားလို့ကြားဖို့ထားတယ်အဲ့ဒီလိုကြားဖို့ထားတဲ့သုံးမစာအုပ်တွေပါဖြတ်ဖို့ထားတယ်ဆိုလို့ရှိရင်အဲ့ဒီဘုသူတ္တကိုပြန်ပြောလို့မဖြစ်နိုင်ဘူးလားဖြစ်နေပါလေနော်ဖြစ်နေပါလေဟုတ်လားဘုသူတ္တဖြန့်ပြူတာတရားဟောတဲ့ဆိုတာဘုသူတ္တဖြန့်ပြူတာလေနော်တရားဟောတဲ့ဆိုတာဘုသူတ္တဖြန့်ပြူတာပါဘုသူတ္တဖြန့်ပြူတာဖြစ်တဲ့အတွက်ကိုသိထားတဲ့ဘုသူတ္တကိုဖြန့်ပြူတာပါအဲ့ဒါကြောင့်ဟောနေတော့ကလည်းပြောပါတယ်တရားဟောတဲ့အခါမှာမတန်မရတရားတွေတော့မတန်မရအဆင့်တွေတော့မဟောပါနဲ့ဟုတ်လားအဆင့်မိတဲ့လောက်ကိုဟောပါကိုလက်လန်းမိတဲ့အဆင့်ကိုဟောပါကိုယ်လည်းနားမိတဲ့အစဉ်ကိုဟောပါဆိုတဲ့နေရာမှာကိုယ်တွေလည်းဖြစ်ခြင်းဖြစ်မဲ့စာတွေလည်းဖြစ်ခြင်းဖြစ်မဲ့တရားနာလို့သိထားတဲ့အသိလည်းဖြစ်ခြင်းဖြစ်မဲ့ တရားနာလို့သိထားတဲ့အသည်ဆိုတာကတော့ဟောတဲ့ပုဂ္ဂိုလ်ကမှန်ရင်တော်ရဲ့ချွတ်ချော်တိမ်မမှုဖြစ်ခဲ့သည်ရှိတော့ကိုယ်လည်းပဲဆက်ပြီးတော့ချွတ်ချော်တိမ်မမှုဖြစ်တော့မှာပါပဲအဲဒါကြောင့်မို့လို့ဖြစ်နိုင်ရင်တော့စာပေကိုကြည့်ပြီးတော့စာတိုင်းဟောတာတော့အကောင်းဆုံးပါပဲအဲဒီစာပေနဲ့ညှိပြီးတော့ကိုယ့်ရဲ့ကိုယ်တွေ့ဖြစ်ရကလေးတွေနဲ့ပေါင်းစပ်ပြီးတော့ဟောတော့မယ်ဆိုလို့ရှိရင်အမှားအယွင်းအမတန်နည်းပါတယ်အဲဒါကြောင့်မို့လို့ကိုယ်ကိုယ်တိုင်သောတာပန်မဟုတ်သေးပေမဲ့သောတာပန်ဖြစ်နိုင်တဲ့လမ်းကြောင်းပေးလို့ရပါတယ်ကိုယ်ကိုယ်တိုင်အရိယာမဖြစ်သေးပေမဲ့လည်းအရိယာဖြစ်နေတဲ့လမ်းကြောင်းပေးလို့ရပါတယ်ဘု து အားကိုနဲ့ပေးမလဲဆိုရင်စာအားကိုနဲ့ပေးရတာပါပဲအဲဒါကြောင့်တရားဟောတဲ့ပုဂ္ဂိုလ်ဆိုတာကစာမျိုးများကြည့်ဖို့လိုတယ်အသင့်သိကြီးဗိရကသုံးပုံကြီးမှွေနှောက်ခြောက်ခြားမသိနိုင်တော့မှအတော်အသင့်ကြည်နိုင်ရှုနိုင်တဲ့စာပေလေးတွေကြည့်တတ်ရှုတတ်ရမယ်ဒီခေတ်မှာဆိုလို့ရှိရင်ဒါလို့ laptop လေးတစ်လုံးသုံးဖို့ iPad ကလေးတစ်လုံးလောက်ရင်းထားလို့ရှိရင်အဲဒီတည်းမှာသရတန်ဃာယနာပါဠိအဆောင်ထည့်လို့ရတယ်အထက်ကရာအဆောင်ထည့်လို့ရတယ်တိကာအဆောင်ထည့်လို့ရတယ်နိတိယအဆောင်ထည့်လို့ရတယ်မြတ်မပြအဆောင်ထည့်လို့ရတယ်အားလုံးဒီထဲမှာထည့်လို့ရပါတယ်တရားဟောသွားတဲ့အခါမှာစာအုပ်တွေပဲယူသွားမယ်စာအိုက်ပဲကလေးတစ်လုံးနဲ့တင်မယ်အားလုံးစာအုပ်တွေစောစောကြီးကြီးကြည့်နိုင်တယ်စောစောကြီးကြီးကြည့်နိုင်တာဖြစ်တဲ့အတွက်အဓိကကတော့စာကြည့်တတ်ဖို့ပဲလိုပါတယ်စာကြည့်တတ်မယ်ဆိုရင်စာတိုင်းပြန်ဟောတာသိကြီးခက်ခက်ခက်ခက်မရှိပါဘူးအရိစာနဲ့ကိုယ်ကိုယ်တိုင်တွေ့ရှိခြင်းနဲ့ဆရာသမားများဟောကြားထားတဲ့ဟောကြားခြင်းနဲ့ဒီသုံးခုကိုပေါင်းစပ်ပြီးတော့ဟောတော့မယ်ဆိုလို့ရှိရင်အမှားယွင်းချုပ်ချော်မရှိနိုင်ပါဘူး။ဒါကြောင့်မို့လို့ကိုယ်တိုင်ဖြစ်ပြမမြင်ပေမဲ့လို့လည်းပဲဖြစ်ပြမြင်အောင်ဖြစ်ပြမုံဖြစ်ပြမုံအောင်ဆုံးအောင်ဟောရတာဘုရားရှင်အလိုတော်ကြဖြစ်ပါတယ်လို့ပြောတာပါ။ဘုရားရှင်အလိုတော်ကြတာကပြောကြတဲ့ကဖះဟောတဲ့စကားပြန်ပြောတာပဲဖះရှင်ဆိုတော့ကြဘယ်မဖြစ်ပဲဖြစ်ပါမလဲဟုတ်တယ်မဟုတ်လားပြောကြတဲ့ကဖះဟောတဲ့တရားပြန်ပြောတာကိုနော်ဖះဟောတဲ့တရားကိုငါတွေးပုံစံမျိုးနဲ့ဟောရင်တော့ဒါတော့တကယ်တွေးရင်ဟုတ်တယ်တကယ်မတွေးရင်မှားတော့မှာပေါ့အဲ့တော့ငါတွေးမဟုတ်ဖဲနဲ့ဖះဟောထားတဲ့တရားကိုပဲတဆင့်ပြန်ပြီးတော့ဖောက်တယ်ချရှင်းပြပေးနေတာဖြစ်တဲ့အတွက်ဖះဟောမကြဘူးလို့မပြောနိုင်ပါဘူးစာတိုင်းသာဟောရင်ဖះဟောကတော့ကျင်းနေကြပါလေ။ဇာတိုင်းမဟောဘဲနဲ့အတက်ဆန်းပြီးတော့နှထွင်ဟောရင်တော့လည်းအမှားယွင်းတွေ့တတ်တာပေါ့လေ။နရကအချင်းရှိကမိမိစွမ်းသလားပြိကစာပေကိုထိထိမိမိမသိယူပဲလာဘတက္ကရာကိုလိုလာ၍နိဗ္ဗာန်ရောက်ကြောင်းဟောပြောနေသောပုဂ္ဂိုလ်များကိုသာသနာပြုပုဂ္ဂိုလ်ဟုဆိုနိုင်မဆိုနိုင်ပြိကထက္ကရာကြံ့ညုံထောက်ဆ၍ပြောဖြစ်ကြတော်မူပါတဲ့နော်။ပိဋကကျမ်းညွန်ထောက်ဆ၏ဖြစ်ကြတော်မူပါဆိုတဲ့စကားလုံးကတော့ဒါကတော့ပိဋကကိုကျမ်းညွန်ဖို့ဆိုတာကတော့လွယ်လွယ်နဲ့ညွန်နိုင်ဖို့ဆိုတာကအခက်အခဲတော့ရှိပါတယ်။အဲဒီတော့လာဘတက္ကရာကိုလိုလား၍နိဗ္ဗာန်ရောက်ကြောင်းဟောပြောနေသောပုဂ္ဂိုလ်များဒီစကားလုံးဟာလာဘတက္ကရာကိုလိုလား၍ဆိုတဲ့စကားလုံးကတော့ဒါကတော့ရှင်းနေတာပါပဲ။တရားလာဘတက္ကရာကိုလိုလားလို့တရားဟောတယ်ဆိုရင်တော့ဒါကတော့သူကဟိုဘလို့ခေါမလဲလို့ဆိုတော့ဟိုစာရိပေတိထဲမှာပါတာကတော့ခိုးသူကြီးနဲ့တူတယ်လို့အဲ့ဒီလိုပြောပါတယ်เนาะလာဘတက္ကရာကိုလိုခြင်းလို့မြတ်စွာဘုရားတရားဟောတယ်တရားတွေဟောနေတယ်ဆိုတာကတော့ခိုးသူကြီးနဲ့တူတယ်လို့ပြောပါတယ်เนาะဒါမလုံးသိမလုံးထက်တဲ့အလုပ်ဖြစ်လည်းတည်းပဲပြောထားပါတယ်ဒါပေမဲ့လို့လည်းပဲသာသနာပြုပုဂ္ဂိုလ်ဟောမဟုတ်ဆိုတဲ့အတိုင်းဒါကတော့သာသနာပြန်ပွားအောင်ပြုနိုင်ရင်ငွေကြီးနဲ့ပဲပြုပြုစေတနာဝန်ထမ်းနဲ့ပဲပြုပြုဘာနဲ့ပဲပြုပြုသာသနာကျေပြအောင်တည်တတ်အောင်ပြုနိုင်ရင်တော့သာသနာပြုပုဂ္ဂိုလ်လို့တော့ခေါ်နိုင်တာပါပဲဒါကနှစ်ပိုင်းပေါ့နော်အဲဒါလာဘတက္ကရာကိုအာကိုပြီးမျောကိုပြီးတော့တရားမောတင်တာမှန်တယ်သို့တော်လည်းပဲလာဘတက္ကရာမျောကိုပြီးတော့တရားဟောခြင်းကြောင့်သာသနာပြုပုဂ္ဂိုလ်မဟုတ်ဘူးလို့တော့မပြောနိုင်ပါဘူး။ကိုယ့်ရဲ့ဟောခြင်းပြောခြင်းကြောင့်တစုံတရားသောပုဂ္ဂိုလ်ဘုရားဘာသာမဟုတ်တဲ့ပုဂ္ဂိုလ်ဘုရားဘာသာဖြစ်လာတယ်ဆိုရင်ဒါဟာသာသနာပြုပုဂ္ဂိုလ်လို့ခေါ်နိုင်တာပါပဲ။နော်။ခေါ်နိုင်တာပါပဲ။မိမိစွမ်းသလားပြိဋကစာပေကိုထိထိမိမိမသိယူပဲဆိုတာကတော့မိမိစွမ်းသလားဆိုတဲ့စကားလုံးကတော့နည်းနည်းလေးသူကကြောင်းမြန်ဖြစ်နေတာပေါ့နော်။ပြိဋကစာပေကိုထိထိမိမိမသိယူပဲဟုတ်ပြီ။ပြိကစာပေကိုတိတိမိမိမသိယူပဲမိမိစွမ်းသလောက်သာသိယူ၍ဒီလိုပြောမှသူကအဓိပ္ပာယ်ကမှန်ပါဦးတိတိမိမိမသိယူပဲမိမိစွမ်းသလောက်သာသိယူပြီးတော့တရားဟောနိုင်မယ်ဆိုရင် ကိုသေးတယ်လို့ဟောရင်ဘာမှပြဿနာမရှိပါဘူး။ဘာကြောင့်လဲလို့ဆိုတော့စာလုံးဝမတက်တဲ့တရားတွေတောင်မှလုံးဝစာမသိမ်မှုသေးတဲ့တရားတွေတောင်မှသူတို့သိထားတဲ့အသေးကလေးတွေသူတို့သိတယ်လို့ပြန်ဟောပြပေးနေတာအကျိုးရှိတယ်လို့ရှိနေတာတွေ့ရတာပါပဲ။အဲဒါကြောင့်မို့လို့စာလုံးဝမသိမ်မှုသေးတဲ့တရားဓမ္မတွေစာလုံးဝမသိမ်မှုသေးတဲ့တောတဲ့ဥစဉ်ကြီးတွေသူတို့သိတယ်လို့ကလေးနဲ့အကျိုးရှိရှိအကျိုးရှိအောင်ပြန်ဟောပြပေးနေတာပြန်ဟောပြပေးလို့လည်းပဲလက်တွေ့ကြိုးရှိနေတာတွေ့ရတာထားသောအဖြစ်အငယ်တန်းကလေးပဲအောင်းအောင်းအလတ်တန်းကလေးပဲအောင်းအောင်းအကြီးတန်းကလေးပဲအောင်းအောင်းသူရဲ့ဆန်းအားရှိသလောက်ထမ်းသလောက်သင်ပြီးတော့ပြန်ဟောပြပေးနေရင်လည်းပဲအကျိုးရှိတာကတော့အမှန်ပါပဲသူတိုက်တာနဲ့သူတော့အကျိုးရှိတာကြအကျိုးရှိကြတာကြည့်ပါပဲအကျိုးရောက်တယ်လို့တော့မရှိပါဘူးလို့အဲ့ဒီလိုမှတ်ပါနော်သူတိုက်တာနဲ့သူပေါ့ခုနစောစောကပြောတဲ့စကားအတိုင်းပေါ့ကိုမသိတာချင်းမတတ်မရတော့မဟောနဲ့ပေါ့လေနော်ကိုယ်သိကိုမသိတာချင်းမတမ်းမရဟောရင်တော့မာယွင်ချွတ်ချော်မှုဖြစ်သွားရင်ဒုက္ခရောက်တတ်ပါလေအဲဒါကြောင့်မို့လို့ကိုသိတဲ့တိုင်းတာကလေးကနေပြီးတော့ဟောသွားရင်ဘာမှပြဿနာမရှိနိုင်ပါဘူးအဲဒါနဲ့ပတ်သက်လို့ဒီရတို့အရမဒီရတို့နဲ့အသက်မတိမ်မရင်ဘုရင်တစ်ပါးရှိခဲ့ဘူးပါတယ်သူဆိုလို့ရှိရင်ငယ်ရမ်းတော့ငယ်ရမ်းတော့မအောင်ပါဘူးဒါပေမဲ့တော့မှဓမ္မဂရိကတော့ဖြစ်နေပါတယ်ဘလို့နီးနဲ့သူတရားဟောတယ်ဆိုရင်သူများတွေတရားဟောလို့ရှိရင်သူသေးချာချာမှတ်တယ်မှတ်ပြီးတဲ့အခါကျတော့အဲ့ဒီမှာပါဠိတွေပါတယ်ပါလာလို့အဲ့ဒါတွေရေးတယ်ရေးပြီးလာပြတယ်ဒီပါဠိလေးစစ်ပေးစမ်းပါပါဠိတပ်ပုံအမအမရုပ်ပုံဖတ်ပုံစစ်ပေးစစ်ခိုင်းတယ်ဟောပြီးအဲ့ဒီလိုဆိုကြံညွန်လေးပြောပြစမ်းပါကြံညွန်လေးပြောပြလိုက်တယ်ပြီးရင်မြန်မာလေးပြန်ပြစမ်းပါမြန်မာလေးပြန်ပြလိုက်တယ်ဟောကိုကကြံညွန်လေးပြောရသေးတယ်ပါဠိလေးစစ်ပေးရသေးတယ်အတိပ္ပယ်ပြောရသေးတယ်ဒါပေမဲ့အဲ့ဒီကာရကိုကိုကိုတိုင်းကတရားဖြစ်အောင်မောတယ်ကိုသူကတရားဖြစ်အောင်ဟောသွားတယ်ဟောတရားဟောတယ်ဆိုတာသူ့ပါရမီနဲ့သူလာတာပါစာတတိုင်းလည်းတရားမဟောတတ်ပါဘူးစာမတတ်ပေမဲ့လည်းပါရမီရှိရင်တရားဟောတတ်ပါတယ်အဓိကကတော့ကိုဟောတဲ့တရားခိုင်ခိုင်လုံလုံဖြစ်အောင်လုံတတ်တဲ့စွမ်းရည်ရှိဖို့ပဲလိုပါတယ်အဲ့ဒီလိုလုံတတ်တယ်ဆိုလို့ရှိရင်ပရမဂံပရမငယ်တန်းတော်မအောင်ပေမဲ့လို့လည်းပဲဓမ္မဂရိကကောင်တယောက်ဖြစ်နေပါတယ်ဓမ္မဂရိကဆိုတာစကားပြောပညာရကျွမ်းကျင်မှုပဲလို့ပါတယ်စကားပြောပညာရကျွမ်းကျင်ရဓမ္မဂရိကဖြစ်ပါတယ်စတတ်ရင်ဒါဗိရိကအဓမ္မနဲ့ပတ်သက်တဲ့ဓမ္မဂရိကကောင်ဖြစ်ပါတယ်စမတတ်ပေမဲ့လို့လည်းပဲသူသိတဲ့လောက်ကလေးနဲ့ထိုက်တဲ့လောက်ပြောသွားရင်လည်းဒါဓမ္မဂရိကကောင်တယောက်လို့တော့ပြောနိုင်တာပါပဲဆရာကြီးဒုက္ခလို့ဆိုလို့ရှိရင်ဗိရိကစာပေမသိဘူးပါဘူးဒါပေမဲ့လည်းပြောတာဟောတာတဲ့အခါကျတော့သူ့ရဲ့တရားဝဲတွေဆိုရင်ဘုန်းကြီးတွေတော်မှပဲသွားပြီးတော့နားရတဲ့အချိန်တောင်မှရှိပါသေးတယ်။အဲဒါကြောင့်မို့လို့ဘလောက်အတိုင်းတာစာသင်ပြီးမှတရားဟောရမယ်ဆိုတဲ့ယနေ့ခေတ်နိုင်ငံတော်သံဃာမန္တန်ကကဓမ္မစရိယအောင်မှတရားဟောရမယ်လို့ပါလို့ဒါတွေကတော့ဒီလိုလိုအမြင်မှဆိုလို့ရှိရင်တော့သိတော့သဘာဝမကြပါဘူး။လူယုတ်သေးရှင်ယုတ်သေးလောက်တဲ့ဘွယ်တို့ကုန်လို့ရှိရင်တော်ပြီပေါ့။အဲဗိရိကသုံးပုံနှက်စားအောင်ဟောမှွေနှောက်ပြီးတော့ကျက်မှတ်ပြီးတော့မှဟုတ်လားလေ့လာပြီးတော့မှဟောရမယ်ဆိုတာကတော့သိတော့သဘာဝမကြတဲ့စကားလို့ထင်ပါတယ်အဲ့တော့ဒီထဲမှာပြောတဲ့အချက်၃ချက်ထဲမှာလာဘတက္ကရာကိုလိုလားမျောကိုပြီးတော့မဟောသင့်တာတော့အမှန်ပါပဲသို့တော့လာဘတက္ကရာကတော့သူကနဲ့သူရခြင်းရမရခြင်းနဲ့ရရင်လည်းယူလိုက်မယ်မရရင်လည်းမယူဘူးဟောရမယ်လို့ကတော့ကိုလိုတရားဟောနေတဲ့ကာလမှာတရားဟောနေတဲ့အပေါ်မှာစေတနာမှန်မှန်လေးထားနိုင်မယ်ဆိုရင်ကုသိုလ်စိတ်ကတော့ဖြစ်တာပါပဲ။အဲဒီတော့စိတ်ဆိုတာကကုသိုလ်စိတ်နဲ့အကုသိုလ်စိတ်ဆိုတာကဖြစ်လာတဲ့အချိန်ကလေးမှာဒါစေတနာလို့ခေါ်တယ်။အဲဒီစေတနာပေါ်တဲ့အချိန်မှာကံမြောက်ပါတယ်။အဲတော့ကုသိုလ်စေတနာနဲ့အကုသိုလ်စေတနာနှစ်တပြိုင်နဲ့နှစ်ခုမဖြစ်ပါဘူး။ဥပမာတရားဟောခြင်းနဲ့စေတနာနဲ့ပတ်ဆံလို့ခြင်းနဲ့စေတနာနဲ့ဒီစေတနာနှစ်ခုကတပြိုင်နဲ့မဖြစ်ပါဘူး။ဥပမာတရားမဟောခင်မှာပတ်ဆံလို့ခြင်းနဲ့စိတ်ပေါ်ခြင်းပေါ်မယ်။တရားဟောပြီးရင်ပတ်ဆံလို့ခြင်းနဲ့စိတ်ပေါ်ခြင်းပေါ်မယ်။ဒါပေမဲ့တရားဟောနေတော့မှပတ်ဆံလို့ခြင်းနဲ့စိတ်ကိုထပ်မတော်ဘဲနဲ့တရားပေါ်မှာအာယုံကြကြလေးနဲ့စေတနာပါပါလေးနဲ့ဟောသွားမယ်ဆိုရင်အဲ့ဒီဟောကြမှုအတွက်ကုသိုလ်ကတော့ရပြီးသားပါပဲ။နော်ရပြီးသားပါပဲ။အဲ့ဒါကြောင့်မို့လို့စေတနာဆိုတာကသူကတပြိုင်နဲ့သောကာလမှာကုသိုလ်နဲ့အကုသိုလ်နှစ်မျိုးလုံးမပေါ်နိုင်ပါဘူး။အဲ့တော့လဘတက္ကရာမြှောက်ကိုပြီးတော့မောသိတာမှန်မင်းမှန်ကြတော့လည်းပဲလဘတက္ကရာမြှောက်ကိုတဲ့အချိန်မှာဖြစ်တဲ့စေတနာနဲ့တရားဟောတဲ့အချိန်မှာဖြစ်တဲ့စေတနာချင်းမတူသည့်အတွက်လဘတက္ကရာမြှောက်ကိုတာတဏှာပါ။တရားကိုကြာကြာနာသိစေခြင်းလို့ဟောခြင်းတဲ့စေတနာဟာအဲ့ဒီစေတနာဟာဉာဏ်ဥသိတဲ့စေတနာပါ။ခုနကလဘတက္ကရာမြှောက်ကိုတာကတဏှာဥသိတဲ့စေတနာပါ။သိစေခြင်းနဲ့တတ်စေခြင်းနဲ့ ဆိုတဲ့စေရနာကအဲဉာဏ်ဦးစီးတဲ့စေရနာပါအဲ့ဒီတည်းမှာကိုပဲကိုဟောနေတဲ့တရားအပေါ်မှာဝိပဿနာရှုခွေးရှုခွေးကလေးတွေပါလာခဲ့သည်ရှိတော့အဲ့ဒါကလေးတွေကိုဘေးဘအယုံမရောက်စေဖို့နဲ့တကယ်ကိုတတိလေးစိုက်ပြီးတော့စိုက်ကိုစူစီးပြီးတော့တမာရီလေးနဲ့အယုံကြကြလေးနဲ့ဟောတော့မယ်ဆိုလို့ရှိရင်အဲ့ဒီခိုက်တံကမာကိုပဲတတိတမာရီပညာတွေဖြစ်နိုင်ပါတယ်ဝိပဿနာဉာဏ်တွေလည်းဖြစ်နိုင်ပါတယ်အဲ့ဒီရတဲ့ကုသိုလ်တွေဟာအများကြီးရထားတဲ့ကုသိုလ်တွေပါအဲ့ဒါကြောင့်မလို့လာဘတက္ကရာကိုမြှောက်ကိုတဲ့အကုသိုလ်ရှိပင်ရှင်ကြတော့လည်းပဲအခုနပြောခဲ့တဲ့အိမ်မတကြီးမားတဲ့ကုသိုလ်တရားတွေလည်းရထားတာဖြစ်တဲ့အတွက်တကယ်လို့သာချိန်ဝင်ထက်မှာထပ်ပြီးတော့ချိန်မယ်ဆိုလို့ရှိရင်တရားအပေါ်မှာကြကြနနဟောတဲ့စေရနာကကုသိုလ်စေရနာကပို့ပြီးတော့တန်ဖိုးကြီးလိမ့်မယ်လို့အဲ့ဒီလိုထင်ပါတယ်။သို့တော်လည်းပဲဒါကတော့ဟိုရေပုံရသဘောအနေနဲ့ပြောတာပေါ့လေ။တရားသာဆုံးသွားတယ်။တရားအပေါ်မှာစိတ်စေရနာလေးလေးနက်နက်မထားဘဲနဲ့ပြောချင်တာပြောရောက်ချင်တာရောက်ဆိုတဲ့ဓမ္မဂရိကမျိုးတွေလည်းရှိတတ်ပါတယ်။အဲ့ဒီလိုဓမ္မဂရိကမျိုးတက်ကတော့ကုသိုလ်စေတနာဖြစ်မှမဖြစ်ဘူးဆိုတာဒါတော့ဘယ်လိုမှဆုံးဖြတ်လို့မရပါဘူးသူကိုယ်တိုင်လည်းသိကြမှာသိမှာပါမိကလည်းဆုံးဖြတ်လို့မရပါဘူးပုဂ္ဂိုလ်တယောက်ရဲ့တဏ္ဍာမှာကုသိုလ်စေတနာဖြစ်သလားအကုသိုလ်စေတနာဖြစ်သလားဆိုတာဟာစိတ်ရဲ့ဆွမ်းရည်ကိုသိနိုင်တဲ့အဘိညာဉ်ရတဲ့ပုဂ္ဂိုလ်များသာဆုံးဖြတ်နိုင်တဲ့အရာဖြစ်ပါတယ်ဒါမှပုဂ္ဂိုလ်တယောက်အနေနဲ့သူစိတ်ထဲမှာကုသိုလ်စေတနာဖြစ်မဖြစ်ဆိုတာဘယ်လိုမှမပြောနိုင်ပါဘူးအဲ့ဒါကြောင့်မို့လို့စေရနာပါပါလေးနဲ့ဟောမယ်ဆိုရင်တော့ကုသိုလ်ရတာသိကြပါတယ်။စေရနာလုံးဝမပါဘဲနဲ့ပြည့်စုံလို့ဟောလိုက်တယ်။အဲဒီပုံမှာဟလာရောက်ချင်ရာရောက်ပြောချင်တာပြောအဲ့ဒီလိုနေထားမျိုးနဲ့ဟောလိုက်တယ်ဆိုရင်တော့ကုသိုလ်စေရနာမဖြစ်တာသိကြပါတယ်။အဲ့ဒါနဲ့ပဲတိုက်တာရမှာပါ။နော်။ဒီပုံရအဖြစ်ပြောမယ်၊နေကုန်းချုပ်ပြောမယ်ဆိုလို့ရှိရင်တော့တရားအပေါ်မှာအာယုံကြကြဟောမယ်ဆိုရင်သဘာဝပစ္စည်းမဲ့သည်ဖြစ်စေ၊မမဲ့သည်ဖြစ်စေပစ္စည်းမဲ့တာကလောဘ၊တရားအပေါ်မှာအာယုံကြတာကပညာပညာရဲ့တံမိုးကတသက်ပါလောဘရဲ့တံမိုးကတသက်ပါတံမိုးချင်းရှင်ကြည့်လိုက်မယ်ဆိုလို့ရှိရင်ဘယ်တံမိုးကများလိမ့်မယ်ဆိုတာတော့သူ့ရဲ့စေရနာပုံမှာမူတည်ပြီးတော့ပဲဆောင်ရရမှာဖြစ်တဲ့အတွက်တရားသည်ပြောလို့မဖြစ်နိုင်တဲ့မိဂောတစ်ခုဖြစ်ပါတယ်။ဉာဏ်ညွတ်ထောက်ထားဆိုတာကတိတိကျကျပါဠိတော်ရဲ့စာပေတွေထဲမှာတော့ဟောလာခုနပြောတဲ့ဟာပဲပါပါတယ်။နော်လက်လာဘကိုမျှော်ပြီးတော့တရားမဟောရဆိုတဲ့အဲ့ဒီစာကအဲ့ဒီစကလုံးလေးတခုတော့ပါပါတယ်။ကျန်တာမပါပါဘူး။နိဗ္ဗာန်တကားဖွင့်ပုဂ္ဂိုလ်မှန်သလားမမှန်ဘူးလားဆိုတာလည်းပဲသဘောတူလဘတက္ကရာမျှော်ကိုလို့ပဲဖြစ်ဖြစ်မမျှော်ကိုလို့ပဲဖြစ်ဖြစ်တရားဟောနေတဲ့ကာလမှာတကယ့်ကိုအာယုံကြကြလေးနဲ့ဝိပဿနာဉာဏ်ဖြစ်အောင်ကြိုးစားပြီးဟောမယ်ဆိုရင်နိဗ္ဗာန်တကားဖွင့်တဲ့ပုဂ္ဂိုလ်လို့ပြောနိုင်ပါတယ်။ဘလောက်ပဲလက်လာဘမပါဘဲနဲ့အလကားပဲဟောဟောတော့တပြားမှမယူပဲဟောဟောသူဟောတဲ့တရားကညံမပါဘူးဆိုရင်တော့အဲ့ဒါအလကားပါပဲအဲ့ဒါကြောင့်ပစ္စည်းလက်လာပါလိုချင်ခြင်းမလိုချင်ခြင်းကတက္ကနာပါဟောနေတဲ့ကာလမှာညံဖြစ်ခြင်းမဖြစ်ခြင်းကတက္ကနာပါဒီနှစ်ခုကတပိုင်းနဲ့ဖြစ်တာမဟုတ်ပါဘူးတိကျစီဝေဖန်ရမှာဖြစ်ပါတယ်အင်တာနက်လိပ်စာပေးသနာတော်မူပါတဲ့အင်တာနက်ကတော့website တော့တင်ထားတာရှိပါတယ် jacklaw@gmail.org ဆိုပြီးတော့တင်ထားတာရှိပါတယ်အဲ့ဒါကတော့တရားတွေတင်ထားတာပါ email လေးစာလုပ်ခြင်းတော့ jacklaw@gmail.com ဆိုပြီးတော့ email တွေပါလို့ပို့ခြင်းပို့လို့ရပါတယ်မဂ္ဂဝိပဿနာလုပ်ငန်းစဉ်နဲ့တရားစဉ်ရေးရမှာကမဂ္ဂဝိပဿနာတရားစဉ်နဲ့လုပ်ငန်းစဉ်ဒီလိုရေးရမှာပြောင်းပြန်ဖြစ်နော်လုံငန်းစဉ်နဲ့တရားစဉ်ဆိုသည်ကိုဟောပြပေးပါအဲ့ဒါကတော့တကယ်တမ်းပြချစဆိုရင်ဓမ္မသဘင်စာအုပ်ထဲမှာတိတိလင်းလင်းရေးပြထားပါတယ်နော်လုံငန်းစဉ်ဆိုတာကလုံငန်းစဉ်နဲ့တရားစဉ်တရားစဉ်ဆိုတာကဒီထဲမှာကိုဟောတဲ့တရားနဲ့ပတ်သက်ပြီးတော့ဟုတ်လားဟောတဲ့တရားနဲ့ပတ်သက်ပြီးတော့ဘာကဘာပြောမလဲကိုဟောနေတဲ့တရားနဲ့ပတ်သက်ပြီးတော့ဝိပဿနာမရှုခင်ဒိဋ္ဌိရင်ပြုတ်ပြီးတော့မှဝိပဿနာရှုဒါတရားစဉ်တရားရဲ့အစဉ်ပေါ့နော်အခြားခြားသောပုဂ္ဂိုလ်တွေကဒိဋ္ဌိဖြုတ်ဆိုတဲ့စကားလုံးမပြောဘူးမဟုတ်ဆရာတော်ဘုရားကြီးကဒိဋ္ဌိဖြုတ်ဆိုတဲ့စကားလုံးပြောတယ်ဒါသည်ပင်မဟုတ်ဆရာတော်ဘုရားကြီးရဲ့တရားအစဉ်လို့ပြောလို့ရပါတယ်အဲဒါဝိပဿနာမရှုခင်မှာဒိဋ္ဌိရင်ဖြုတ်ရမယ်ပြီးတော့မှဝိပဿနာရှု ဒိဋ္ဌိပြုတ်ဆိုပြန်တော့လည်းပဲဒိဋ္ဌိပြုတ်ဖို့ရန်အတွက်ခန္ဓာပရိစ္ဆေသမုပ္ပါဒ်နားလည်ရမယ်ခန္ဓာပရိစ္ဆေသမုပ္ပါဒ်နားလည်ဖို့အတွက်ပရိစ္ဆေသမုပ္ပါဒ်တရားကိုလေ့လာရမယ်အဲဒီတော့ပရမသောအခြေခံကပရိစ္ဆေသမုပ္ပါဒ်တရားကိုလေ့လာဒုတိယခန္ဓာပရိစ္ဆေသမုပ္ပါဒ်နားလည်အောင်လို့တတိယဒိဋ္ဌိမြင်နေရှိအောင်လို့ပြီးတော့မှတရားဝိပဿနာတရားကိုရှုအဲဒါကတရားစဉ်မှာလောကဆင်းအနေနဲ့ပြောရမယ်ဆိုလို့ရှိရင်တော့လောကဆင်း6ချက်ရှိပါတယ်ပညာပရမခွဲရမယ်တို့သစ္စာဆိုင်အောင်ဟောရမယ်တို့ဒါတွေပရိစ္ဆေသမုပ္ပါဒ်နားလည်ရမယ်တို့အခြေခံစာအုပ်ကလေးတွေမှာပါပါတယ်အဲ့ဒါလုပ်ငန်းစဉ်မှာမကုတ်ဆရာတော်ဘုရားကြီးဟောကြားထားသောတရားကိုနေဥက္ခိဆိုရေးသားသောညာတပရိညာစာအုပ်ထဲတွင်အပြင်းအထန်5ယောက်အတွင်းအထန်6ယောက်အိမ်ထဲ2ယောက်ဟုနာဖို့ဖတ်ဖို့ပါသည်ယခုမကုတ်ဘုရားကြီးမှာထုတ်ဝေသောပရိစ္ဆေသမုပ္ပါဒ်တွင်အပြင်းအထန်5ခုအတွင်းအထန်6ခုစိတ်6ခုအိမ်ထဲ2ခုတွေ့ရပါသည်ဘုရားရောက်နေရာမှာခုပြောင်းလဲရခြင်းကိုဘာကြောင့်ပြောင်းလဲရပါသလဲအရေးအတွက်ခွဲတာကမတူဘူးနော်စာအုပ်တွေတိတိကျကျပြကြည့်အမှတ်1 2 3 4 5 6အထိတိတိကျကျဖတ်ကြည့်မဟုတ်ဆရာတော်ဘုရားကြီးကိုယ်တိုင်စောစောပိုင်းကဟောခဲ့တာကအားလုံးပေါင်းစေတနာပန္တနာရှိပါနီပုဂ္ဂိုလ်12ယောက်လို့ပထမဟောခဲ့တယ်ပြီးတော့14ယောက်လို့ဟောခဲ့တယ်ပြီးတော့မှ73ယောက်ပြန်ဖြစ်တယ်မဟုတ်ဆရာတော်ဘုရားကြီးကိုယ်တိုင်တိတိကျကျမဟုတ်ဘူးပထမ12ယောက်ပြောတယ်နောက်14ယောက်ပြောတယ်နောက်တော့မှ73ယောက်ပြန်ဖြစ်တယ်အမှတ်စဉ်တိကနေ6အထိတိချာလေ့လာကြည့်ပါအဲ့ဒီတော့မှပါပါတယ်ရောက်ဆိုတဲ့ဇာတ်နဲ့ခုဆိုတဲ့ဇာတ်ဘာဖြစ်လို့ပြောင်းလဲရတယ်ဆိုတာအဲ့ဒါကတော့ဒီဩဃရာကြီးဦးမြင့်စပြီးတော့တောင်းယူတဲ့အချိန်တုန်းကဒီနိုင်ငံဆရာတော်တွေအားလုံးနှိမ့်နှိုင်းပြီးတော့ပြောင်းလဲပေးလိုက်တဲ့ဇာကလုံးတစ်ခုဖြစ်ပါတယ်။ရောက်ဆိုတာကလူပုဂ္ဂိုလ်ဆံပါတယ်ပညာဆံပါတယ်ခုဆိုတာကအပားရည်သဘောပရမတ်သဘောဖြစ်ပါတယ်အဲ့ဒါကြောင့်မလို့လူပုဂ္ဂိုလ်ကိုတင်စားပြီးတော့ပြောတယ်ရောက်ဆိုတဲ့ဇာကလုံးကိုအများတန်တရားဖြစ်မှာဆိုလို့ခုဆိုတဲ့ဇာကလုံးပြောင်းလဲခြင်းပဲဖြစ်ပါတယ်။ဟောအဲ့ဒီအချိန်တုန်းကလည်းပဲမဂုတ်ဆရာတော်ဘုရားကြီးကရောက်ဆိုတဲ့ဇာကလုံးသုံးထားတာဘာဖြစ်လို့ခုဆိုတဲ့ဇာကလုံးပြောင်းသုံးရတယ်လဲဆိုပြီးတော့ဟိုကအပြစ်တင်တရားအပြစ်တင်တယ်လို့အများကြီးရှိပါတယ်အများကြီးရှိပါတယ်ဒါကတော့သေသေးချာချာပြန်စဉ်းစားကြည့်လိုက်တော့လေရောက်ပဲပြောပြောခုပဲပြောပြောအပားရင်နဲ့ပဲပြောပြောအဓိကကတော့နားလည်ဖို့သာအဓိကပါအဲ့ဒီစာရဲ့သီးပင်လည်းရင်အခုတော့ကပရိသတ်သမုပ္ပါဒ်စာရဲ့ပဲစာမျက်နှာဘယ်လောက်လဲနှစ်ထင်တယ်နော်မော်1 2 3ဒီနှစ်နှစ်ထဲမှာပါတယ်ပရိစ္ဆသမုပ္ပါဒ်ဆိုင်ရဲ့နှစ်ဒီစာမျက်နှာနှစ်ထဲမှာပါတယ်သာသာတွေ့ဒီပလည်းရင်အဲ့ဒါမဟုတ်ဆရာတော်ဘုရားကြီးရေးခဲ့တဲ့သာသာတွေမဟုတ်ပါဘူးမဟုတ်ဆရာတော်ဘုရားကြီးကဆက်ဝိုင်းကိုပဲတည်ထွင်ခဲ့တယ်စေတနာပန္နရှိပါနိယစေဘလောက်လို့ပြောခဲ့တယ်ဝရဏနိပန္နရှိပါနိယဝရဏပဲဝရဏပဏပါလို့ပြောခဲ့တယ်ဒါလေးတွေပြောခဲ့တာပါကျန်တဲ့ဟာတွေစီစဉ်တာကမဟုတ်ဆရာတော်ဘုရားကြီးမရှိတဲ့နောက်ပိုင်းကျမှဒီမဟုတ်အဖွဲ့ကြီးကိုဖွဲ့စည်းတည်ထောင်တဲ့ပညာရှင်များကရေးခဲ့တာဖြစ်ပါတယ်အဲ့ဒါကြောင့်မလို့သူတို့အမြင်နဲ့သူတို့ရေးတာကိုနောက်ပုတ်ပြကုန်များကလည်းကိုယ့်အမြင်နဲ့ကိုယ်ပြန်ပြန်လိုက်တဲ့သဘောပါပဲမဟုတ်ဆရာတော်ဘုရားကြီးတရားကိုဖြည့်ဆည်းတာလည်းမဟုတ်ပါဘူးဘုရားရှင်ရဲ့စကားကိုဖြည့်ဆည်းတာလည်းမဟုတ်ပါဘူးရောက်တို့ခိုးတို့ပါတို့ဆိုတာကဒါကခေတ်ကာလအာလျော်စွာဒုက္ခနဲ့သူအတိတ်ပဲဒါဟောရတရားအနေနဲ့သုံးနှုတ်တဲ့စကားတွေဖြစ်တဲ့အတွက်ဒါဒုက္ခနဲ့သူတို့အလုံးကအမှန်လို့ပဲပြောရမှာပါခေါင်းတော်မောင်ကြပါဆိုလို့ရှိရင်ဘုန်းကြီးတွေကြွလာတဲ့အခါကျတော့ဟုတ်လားပေါ်နေကြလာတဲ့အခါတော့ဘလို့ကြည့်တွေ့တယ်လဲအရှင်မရတော့ဘလို့ကြားဖို့လဲတယောက်၂ယောက်၃ယောက်၄ယောက်ဒီလိုကြည့်တွေ့တယ်မလားတယောက်၂ယောက်၃ယောက်၄ယောက်ကြည့်တယ်ဘုန်းကြီးတွေကမခံနိုင်ဘူးဟာမင်းတို့ဘုန်းကြီးကိုလာပြီးတော့တယောက်၂ယောက်ကြည့်တွေ့ရလားဒါကလူကိုကြည့်တွေ့တာအရှင်ဖျားတို့ကလည်းအရှင်ဖျားတို့ကပုရုဇဉ်ပုဂ္ဂိုလ်တွေပဲပုရုဇဉ်ပုဂ္ဂိုလ်ကိုတယောက်၂ယောက်ကြည့်တွေ့တာဘာဆန္ဒမှတ်လို့သောတာပန်မဲ့ပုဂ္ဂိုလ်၄ယောက်ဖောပုဂ္ဂိုလ်၄ယောက်ဆိုပြီးတော့စာထဲမှာတိုက်ရိုက်ပါနေတာပဲအရိယာပုဂ္ဂိုလ်တွေတော့ရောက်လို့သုံးထားတာအရှင်ဘုရားတို့ကပုရုဇဉ်ဘာဖြစ်လို့ရောက်လို့သုံးတာမခံနိုင်ရမှာလဲလို့ပြန်ပြီးတော့ပြောခဲ့ဖို့တဲ့စကားလေးတွေလည်းရှိခဲ့ဖို့ပါတယ်အဲဒါကြောင့်မလို့ရောက်တို့ခုတို့ပါတို့ဆိုတာတွေကဒါကဒုက္ခနဲ့သူမြန်မာစကားရဲ့ဩဝါဒတွေဖြစ်ပါတယ်ဘလို့ပဲသုံးတော့နားထောင်တဲ့ပုဂ္ဂိုလ်နားလည်းမှုသာအဓိကပါပဲဒီလိုမြန်မာစကားမှာဥပမာမင်းတို့ငါတို့သင်တို့တပည့်တော်တို့အရှင်ဘုရားတို့အမျိုးမျိုးသုံးကြတယ်အင်္ဂလိပ်မှာတော့အိုင်နဲ့ယူပဲရှိတယ်ဘာမှမရှိဘူးဖုန်ကြီးလည်းအာယူပဲလူလည်းယူပဲခွေးလည်းယူပဲတိရစ္ဆာန်လည်းယူပဲအကောင်လုံးကိုယူနေပဲသွားကြတာပဲကိုယ်ကြီးမှရှိတဲ့ခွေးကလေးတွေခေါ်လဲအိုင်နဲ့ယူနေပဲစကားပြောတာပဲကိုယ်ကြီးမှရှိတဲ့တပည့်စီလည်းလည်းလူကိုစကားပြောလဲအိုင်နဲ့ယူနေပဲစကားပြောတာပဲဆရာတော်တွေကြွလာလဲအိုင်နဲ့ယူနေပဲစကားပြောတာပဲဘာမှအတွေ့အကြုံမပါဘူးညမှာစကားကြတော့မှမင်းတို့ငါတို့အရှင်ဘုရားတို့ခမည်းတော်တပည့်တော်တို့အဲ့ဒါတွေကတော့ဘာသာစကားရဲ့ပရိယေတွေပေါ့အဲ့ဒါကြောင့်ဘာသာစကားရဲ့ပရိယေဆိုတာဒုက္ခနဲ့ဒုက္ခဒုဋ္ဌိတာနဲ့သူနားထောင်တဲ့ပုဂ္ဂိုလ်အလိုက်ပေါ်ပေါက်လာတဲ့စကားတွေသာဖြစ်တဲ့အတွက်ဒါတွေက ဘာမှအငင်းပွားစရာမရှိပါဘူးလူတယောက်ဒီဆုံးသွားရင်၎င်းဤကိုသောနတ်အဘယ်ကဲ့သို့ဖြစ်တော့ပါသလဲဘုဒ္ဓရာဖြစ်စီခြင်းကြောင့်ဟောပါအဲ့ဒါကလည်းပဲအတော်များများကနော်သိကျင်နေကြတဲ့စကားလုံးပါပဲအဲ့ဒါကတော့ပြောရင်အမတကျင်အောင်ပါလေအမတကျင်အောင်ပါလေနတ်ဆိုတဲ့စကားလုံးကဘာကိုပြောတာလဲဆိုတော့နော်အခြေခံကနေစပြီးတော့ပြောရမှာပါခနေ့ဆိုလို့ရှိရင်ခနေ့ခက်မှာနတ်ကိုကွယ်မှုကိုမကြိုက်တဲ့ပုဂ္ဂိုလ်များကနတ်ဆိုတဲ့စကားလုံးကိုခါခါသီးသီးသူတို့ပဲကြပါတယ်ဆိုတော့နတ်ဆိုတဲ့စကားလုံးဒီဘယ်ဟာကိုပြောတာတော့ဘလူကိုပြောတာတော့ဘယ်နေသားကိုပြောတာတော့ဒါကအတော်ကျယ်ဝန်းတဲ့စကားလုံးပါခုနပြောသလိုမြန်မာစကားမှာမြန်မာစကားကမွေးစားလိုက်တဲ့စကားလုံးဖြစ်တဲ့အတွက်ပြောရတာအတိအကျပြောဖို့မတန်ခက်ပါတယ်အတိအကျပြောဖို့မတန်ခက်ပါတယ်ဥပမာတောဆောင်နဲ့တောင်ဆောင်နဲ့ဟုတ်လားသစ်ပင်ဆောင်နဲ့အာကာသုယုဂဇုယုဂဇုဆိုတာဒီသစ်ပင်မှာဟုတ်လားအစိုးတရနေတဲ့ပုဂ္ဂိုလ်တွေယုဂဇုပဲဟာယုဂဇုဟာဒီသစ်ပင်မှာယုဂဇုရှိတယ်ဟာကြောက်ရတယ်တော့ပြီးတော့မယုံမသိမလုံးနဲ့မဆက်မဆုံနဲ့ဆိုတော့ယုဂဇုဆိုတာဥပမာတစ်ခုတည်းပဲပြောလိုက်ပါမယ်ဥပမာတစ်ခုတည်းပဲပြောလိုက်ပါမယ်အိမ်တဲ့ရဲ့ပိုင်ရှင်ကိုမြန်မာလိုပါဠိလိုတော့ဂဟပတိလို့ခေါ်ပါတယ်ဂဟပတိပေါ့နော်အင်္ဂလိပ်လိုတော့ householder လို့ခေါ်ပါတယ်ပါဠိလိုတော့ဂဟပတိလို့ခေါ်ပါတယ်အိမ်ပိုင်ရှင်ပေါ့အဲ့တော့အိမ်ပိုင်ရှင်ဟာတိုက်ကြီးပိုင်တဲ့လူလည်းအိမ်ပိုင်ရှင်ပဲတသားရင်ပိုင်တဲ့လူလည်းအိမ်ပိုင်ရှင်ပဲဟိုတောကတဲကုတ်ကလေးပိုင်တဲ့လူလည်းအိမ်ပိုင်ရှင်ပဲဒီနေမို့ထင်ရကအကားတော်မလုံးနဲ့ကျူတရားကားတဲ့ဟာတွေပိုင်တဲ့လူလည်းအိမ်ပိုင်ရှင်ပါပဲအဲ့ဒီတော့အိမ်ပိုင်ရှင်ဆိုတဲ့ဂါပတိဆိုတဲ့တထေလို့သွားပြောလို့မရပါဘူးပါဠိတော်မှာဂါပတိဆိုတော့တထေနဲ့ပြောကြတာဂါပတိတွေတိုင်းတထေလို့ပြောလို့မရပါဘူးကျူကုတ်ကလေးကျူတရားလေးကားထားတဲ့ကျူလို့ကြတဲ့အိမ်လေးပိုင်တဲ့လူလည်းဂါပတိလို့ခေါ်နေတာပါအဲ့ဒီလိုပဲဒီမှာလည်းပဲယုကဇုယုကဇုဆိုတာဒီသိပ္ပံမှာအစိုးတရနေတဲ့ပုဂ္ဂိုလ်ကယုကဇုပါပဲကြည်ကြည်မာမာစရုမာရိနတ်အတိုင်းဝန်းတဲ့ကပုဂ္ဂိုလ်လည်းဖြစ်ခြင်းဖြစ်မယ်စရုမာရိနတ်တရအခိုင်းစီတဲ့ကပုဂ္ဂိုလ်လည်းဖြစ်ခြင်းဖြစ်မယ်တည့်ရဲလည်းဖြစ်ခြင်းဖြစ်မယ်တပည့်လည်းဖြစ်ခြင်းဖြစ်မယ်ဘာမှမဟုတ်တဲ့မင်းစာလည်းဖြစ်ခြင်းဖြစ်မယ်ဒါကြောင့်မလို့ယောဂဇိုးဆိုတိုင်းအထင်ကြီးစရာမဟုတ်တယ်လို့ယောဂဇိုးဆိုတိုင်းလည်းအထင်သေးစရာမဟုတ်ပါဘူးတိပ္ပံတပင်ရှိရင်နေစရာမရှိတဲ့လူကလာနေတာပါပဲသူအိုးရင်သူကပိုင်ရှင်သဘောဖြစ်သွားတာပဲနောက်လူကအိုးရင်နောက်လူကပိုင်ရှင်သဘောဖြစ်သွားတာပါပဲအရင်နေတဲ့လူကပိုင်ရှင်ပါပဲအဲ့ဒါကြောင့်မလို့အရင်နေတဲ့လူတွေယုတ်ဆိုးပါပဲအဲတကောကြည့်ချင်းမကြည့်ချင်းဟာအတမတ်ချက်အတိအကျမရှိပါဘူးအဲ့ဒီလိုပဲလူမှကိုစောင်းနဲ့ဆိုတာဟာဘလူကားမှဒကုဒကလာပြီးတော့စောင့်နေလို့ကိုစောင်းနဲ့ရဲ့လို့ဒါတပည့်တို့နားလည်တဲ့စကားနဲ့ပြောတာပါဘလူကားမှလာပြီးတော့အထုတက်လဲစောင့်ရှောက်နေတဲ့အတိအကျမဟုတ်ပါဘူးမိခိုပြီးတော့နေကြတာပါပဲတချို့ကမိခိုပြီးတော့နေတယ်တချို့ကမေတ္တာနဲ့လာပြီးတော့စောင့်ရှောက်ပြီးတော့နေတယ်တချို့ကမိခိုပြီးတော့လာပြီးတော့နေတယ်အဲ့ဒီလိုမိခိုပြီးတော့နေတဲ့ပုဂ္ဂိုလ်နေတဲ့မျက်စိနဲ့မမြင်ရတဲ့ဝิญဉ္ဇလောကကပုဂ္ဂိုလ်တွေဆိုတာနေရာအနှံပြားမှာရှိကြပါတယ်ခန္ဓာကိုယ်မှာလည်းရှိတယ်အိမ်မှာလည်းရှိတယ်အခန်းထဲမှာလည်းရှိတယ်နေရာတကာမှာရှိတယ်သစ်ပင်မှာလည်းရှိတယ်သစ်ပင်မှာကိုယ်သာမမြင်ရတော့သစ်ပင်တစ်ပင်မှာဆိုလို့ရှိရင်သူတို့နေတော့ပျက်စိတ်ပေါင်းထောင်ပေါင်းများစွာရှိသလိုကိုယ်နာလို့မိခိုနေတဲ့ပုဂ္ဂိုလ်တွေလည်းထောင်ပေါင်းများစွာရှိကြတာပါပဲအဲ့လိုရှိကြတဲ့အခါကျတော့လူသိရင်ဒီပုဂ္ဂိုလ်ပဲရောက်သွားတယ်သူနေခြင်းနဲ့နေရာသွားမှာပဲအစကတည်းကကိုခေါ်ထားလို့လာနေတာမှမဟုတ်ဖက်နဲ့ပဲတပတ်သူနေခြင်းလို့လာနေတာပဲဟုတ်တယ်မလားတပတ်သူနေခြင်းလို့လာဥမာသိပ္ပံပြင်မှာအဆောက်တစ်ယောက်ရှိတယ်အဆောက်လို့သာကိုကပြောတာတကယ်ကတော့အဆောက်မဟုတ်ပါဘူးနေစံမရှိလို့လာနေကြတဲ့ပုဂ္ဂိုလ်ကြီးပါပဲအဲ့ဒီနေတဲ့ပုဂ္ဂိုလ်ကတကောရှင်ဝါကြည့်ရင်အဲ့ဒီပုဂ္ဂိုလ်ကသွားပြီးတော့မထိမမြင်ပြီလို့မရဘူးတကောရှင်ဝါမရှိတဲ့ပုဂ္ဂိုလ်ကျတော့လှဲ့ချတယ်ဘာမှမဖြစ်ဘူးဟုတ်တယ်မလားသိပ္ပံလဲရင်လေဒီတိပ္ပံမာနေတဲ့ပုဂ္ဂိုလ်တကောရှင်ဝါမရှိဘူးဆိုသွားလှဲ့ပလိုက်ပိုင်မဲ့ပြပြမိပါရှို့ပလိုက်အောင်ဘာမှမဖြစ်ဘူးဒါပေမဲ့အဲ့ဒီတိပ္ပံမာနေတဲ့ပုဂ္ဂိုလ်ကအရှင်ဝါရှိတဲ့ပုဂ္ဂိုလ်ဆက်မသွားမလုံးနဲ့ဒုက္ခရောက်သွားလိမ့်မယ်အရှင်ဝါရှိခြင်းမရှိခြင်းကတော့ခုနပြောသလိုပါပဲအရှင်ဝါရှိတဲ့ပုဂ္ဂိုလ်လာနေရင်အရှင်ဝါရှိတယ်ပဲရှိတယ်လို့ပြောအောင်ပါပဲအရှင်ဝါမရှိတဲ့ပုဂ္ဂိုလ်လာနေရင်အရှင်ဝါမရှိဘူးပဲဘလူလာနေပါဘဝလာနေပါလို့ဘလူကမှတိတိကျကျခေါ်တိုင်းချပြီးတော့ထားတာမဟုတ်ပါဘူးသူ့ဘာသူနေစရာမရှိလို့လာနေကြတာပါပဲဒီလိုလိုနားလည်ထားတဲ့ပရလောကပုဂ္ဂိုလ်ဆိုတာဒီတိုင်းပဲနားလည်ပါတယ်။ဥမာတောင်မှရှိတဲ့တောင်သောနာတောင်မှရှိတဲ့တောင်သောနာသစ်ပင်မှရှိတဲ့သစ်ပင်သောနာဘလူကားမှာတွတ်တွတ်လဲစောင့်နေတာမို့သူ့နေရာသူ့ပိုင်နဲ့သူ့ပိုင်နဲ့ဆိုတာမှာတချို့ကြတော့ဥမာဝိသဝဏမင်းကြီးတို့ကုဝေရဏမင်းကြီးတို့ကလည်းမိဒီနေရာမှာပိုင်စားอยู่ဇာတိပါရီမှာပါပါတယ်။မိဒီနေရာမှာပိုင်စားอยู่ဆိုတာပိုင်စားပေးလို့နေတဲ့ပုဂ္ဂိုလ်ရှိသလိုဘလူကားမှာအပိုင်စားပေးတာမို့ဖဲနဲ့ကိုယ့်ဘာသာကိုတက်နေတဲ့ပုဂ္ဂိုလ်တွေလည်းအများကြီးပါပဲ။နော်သစ်ပင်လေးတွေပဲပေါက်လာတော့သူ့ဘာသူတက်နေတာပဲဘလူကားမှပိုင်စားပေးတာမဟုတ်ဘူးတော်တော်ဖြစ်လာတော့သူ့ဘာသူရောက်လာတာဘလူကားမှပိုင်စားပေးတာမဟုတ်ဘူး အဲ့တော့အပိုင်စားပေးလို့ရောက်လာတဲ့ပုံကိုရှိတယ်လို့အပိုင်စားပေးတာမဟုတ်ဘဲနဲ့ရောက်လာတဲ့ပုံကိုလည်းရှိတာပါပဲအဲ့ဒီပုံကိုရဲ့အနေထားအရစောရင်တတ္တိဆိုတာကတရားနဲ့တရားတစ်ကောင်းနဲ့တစ်ကောင်းပုံကိုတုံးနဲ့တူမတူပါဘူးအဲ့ဒါကိုကြည့်ပြီးတော့ဒါဒီတော့ကနတ်ကြီးတယ်ဒီတောင်ကနတ်ကြီးတယ်ဒီသစ်ပင်ကနတ်ကြီးတယ်နတ်ကြီးတဲ့သစ်ပင်ရှိတယ်လို့နတ်မကြီးတဲ့သစ်ပင်လည်းအများကြီးပါပဲအဲ့ဒါကြောင့်မို့လို့ကိုယ်ဆောင်တာတို့အိမ်ဆောင်တာတို့သစ်ပင်ဆောင်တာတို့ဆိုတာကတကယ်တမ်းပြောကြသလိုရှိရင်အထူးတည်းလဲကိုယ့်ရဲ့ဘေးရန်အန္တရာယ်ကနေလုံးကြောင့်ဆော့မှုအတွက်လာနေတဲ့ပုံကိုပါလို့ပြောလို့မရပါဘူး။နေစရာမရှိလို့လာနေတဲ့ပုံကိုတွေပါ။သူတို့အနေထားကလူတဲ့ဆာလို့ရှိရင်နေကြတဲ့ပုံကိုတွေပါ။လူကအဲဒုက္ခရီပုံသူတို့ကဒုက္ခရီပုံသားတွေပါ။သို့တော့အကုန်လုံးဒုက္ခရီပုံသားတော့ပြောလို့မရပါဘူး။သူတို့တွေကအဆင်းမြင့်တဲ့ပုံကိုတွေကသရုပ်မာရီရဲ့အနွယ်တွေပါ။ဘယ်လူကသရုပ်မာရီရဲ့အနွယ်လဲ။ဘယ်လူကပြိတ္တာရဲ့အနွယ်လဲဆိုတာလည်းခွဲရတာအမြဲတမ်းခက်ပါတယ်။ဒါတော့ကိုယ်မမြင်နိုင်တဲ့အရာတွေပါအဲ့တော့စတုမာရီအနွယ်ဆိုရင်ကိုယ်နဲ့မြင်တယ်လို့သဘောထားရမယ်ပိတ္တာအနွယ်ဆိုလို့ရှိရင်ကိုယ်နဲ့နေတယ်လို့သဘောထားရမယ်အဲ့ကိုယ်နဲ့နေတဲ့ပုဂ္ဂိုလ်လည်းဟာဒီပုဂ္ဂိုလ်တို့နဲ့နေတာပဲဘာမှမှုစရာမလိုဘူးလို့ဒီလိုနဲ့သွားပြောလို့မရပါဘူးနော်သဘောထားပြောပြောတဲ့ပုဂ္ဂိုလ်ရှိတယ်လို့သဘောထားကြံတဲ့ပုဂ္ဂိုလ်လည်းရှိတာပါပဲသူ့နေရာသူ့ပိုင်နဲ့မှာဘာပဲကိုယ့်အောက်ကဘယ်လောက်ပဲနေကြနေကြကိုယ်ကသာသူ့ကိုမတင်မမြင်ပြင်းတော့သူကကိုယ်ကိုဒုက္ခပေးမှာပဲဒါကတော့လောကရဲ့တဘာဝပဲမွေရှိတဲ့တော်သွားပြီးတော့မွေသွားကြရင်မွေရကိုပြန်ကြိုက်ပါပဲအဲဒီလိုပဲခုနကတော့ပရလောကကပုဂ္ဂိုလ်တွေဝิญဉ်အဲဝิญဉ်လို့ပြောနေတဲ့အဲစတုမာရီအနွယ်ပဲဖြစ်ဖြစ်ပိတ္တာအနွယ်ပဲဖြစ်ဖြစ်ဟုတ်လားကိုကသူတို့ကိုသွားပြီးတော့ဒုက္ခပေးတော့သူတို့ကကိုပြန်ဒုက္ခပေးမှာပဲအဲဒီလိုလေးတော့ပြန်လာလေးတော့ရှိတာပေါ့လေအဲဒါကြောင့်မလို့အိတ်တိန်ဖြတ်သွားရင်အိမ်ဆောင်တာဘယ်ရောက်သွားမလဲဒါပြောကြရမလို့သဘောတူနေခြင်းတဲ့နေရာနေပေါ့တဲ့ပြတဲ့ပြင်ခေါက်လိုက်တယ်ဒီပုဂ္ဂိုလ်ပဲသွားမလဲပြောစရာမလိုဘူးသဘောတူနေခြင်းတဲ့နေရာနေတဘာဝကဖန်တီးပေးထားတာလေဟုတ်တယ်မဟုတ်လားပရိသတ်ကလေးတွေဆင်းသွားတယ်သဘောတူရောက်ချင်တဲ့နေရာရောက်ပေါ့နော်အဲ့ဒီမှာတောက်တဲတို့ဟောလာပုတ်တင်ညတို့တဲ့ပြင်လှက်လက်တဲ့ဆင်းသွားတယ်သဘောတူတက်ချင်တဲ့တဲ့ပြင်သွားတက်နေပေါ့ဒါကိုဘူးမဟုတ်ဘူးလေသူ့တဘာဝနဲ့သူဖြစ်သွားကြတာကိုတဏ္ဍရဲ့ကိုယ်နဲ့ကိုယ်မွေးထားဖို့ပဲရှိတာပဲအဲ့ဒီလိုပဲကိုယ်ဆောင်တဲ့ဆရာကလည်းပဲသဘောတူရောက်လာတဲ့ပုဂ္ဂိုလ်တွေဖြစ်တဲ့လူသေးသွားတယ်သဘောတူသွားကျင်တာသွားကြမှာပဲဒါတွေကအတူဘလို့မှအတိအကျပြောလို့မရပါဘူးသဝနာနိယမနဲ့ဇဝတိအဟွန်ပြင်းစွာဖြစ်ပေါ်လာဤဝါစောဤမှတ်သားဖို့ပါသည်လောဘစောသည်သုဘနမိတ်ကိုယူရ၌ထင်ရှားပါသည်ဒေါသစောသည်ပရိကကိုနမိတ်ကိုယူရ၌ထင်ရှားပါသည်မောဟသည်ကထိုလောဘဒေါသစောကိုကဲ့သို့အတိညာနဲ့မထင်ရှားတူဝေမှုသဘောလောက်သာသိထားပါသည်မောဟယူရအာယောနမိတ်ကိုမြည်သို့မှတ်ရပါမည်နိအဝိဘုဒ္ဓယောဂတိကတော့မှတ်ယူသင့်ပါသလားအဲ့ဒါကတော့နည်းနည်းစာသာပိသာပါသွားလုံးတဲ့အတွက်ကြိုတင်ပြီးတော့စဉ်းစားထားတာမရှိလို့ချက်ချင်းတော့ပြောဖို့ရန်အမတန်ခက်ပါတယ်ပြောလိုက်ရင်လည်းမှန်ခြင်းမှမှန်ပါလိမ့်မယ်ဒီအချင်းကြားသွားနိုင်ပါတယ်နော်နောက်မှဒါကတော့အကြောင်းအသင့်မှစဉ်းစားပြောတာကောင်းပါတယ်သူကတော့နည်းနည်းစာနဲ့ပိနဲ့ဟောင်းဖြစ်ပါတယ်နိဗ္ဗာန်ကိုလိုချင်တောင်းတသူနဲ့တဏှာလောက်ပါဖြစ်ပါသလားမတိတုံကပြောပါတယ်ဒါတဏှာဖြစ်အောင်လောက်အောင်တောင်းတရင်လည်းတဏှာဖြစ်ပါတယ်ဆန္ဒလောက်သာတောင်းတရင်လည်းဆန္ဒဖြစ်ပါတယ်စေတနာနဲ့တောင်းတရင်လည်းစေတနာဖြစ်ပါတယ်ဒါကတော့ကိုယ့်ရဲ့တဏှာဖြစ်ပေါ်လာတဲ့နန္တရားရဲ့အတိုင်းအတာဟာအဲတယောက်နဲ့တယောက်မတူသည့်အတွက်တိတိကျကျတော့ပြောလို့မရပါဘူးဆရာတော်ဘုရားမတရားစေတနာသဘောပါသောဆုတောင်းတခြင်းမျိုးနဲ့တဏှာကပ်ပါလက်ဓာတ်တိဟုဖြေချမှုကမှတ်သားဖို့ပါသည်တရားစေရနာပါတဲ့တောင်းတခြင်းမျိုးမှာတရားစေရနာနဲ့တဏှာနဲ့တွဲဖြစ်တယ်လို့တော့မဆိုလိုပါဘူးတရားစေရနာအဆင့်တော်ကျော်လာနိုင်ရင်တဏှာအဆင့်ကိုလည်းကျော်လာနိုင်တယ်ဆိုတဲ့အဓိပ္ပာယ်ကိုပြောတာပါတရားစေရနာနဲ့တဏှာနဲ့အတူတူပါတဲ့အဓိပ္ပာယ်ကိုပြောတာမဟုတ်ပါဘူးအဲ့တော့သူဆိုလိုရင်းကတော့ပါလဲဆိုလို့ရှိရင်တသောတရားကိုလိုချင်မှုကိုဖြစ်စေတတ်သောဝိထုယေကောတ္တိကိုဆွေးညီသိရှိပြီးမှလိုချင်တောင်းတမှုဖြစ်ရာနိဗ္ဗာန်သည်နိဗ္ဗာန်နာရကောဝိရာကောတိပေါသတိဆိုသည်တတ်မှတ်ချင်းကင်းပြရာအာယုံဖြစ်သည်မဟုတ်ပါလားယင်ကုန်ထောက်ကန်သောအဖြစ်တံပရိစ္ဆာအရဗအာကမရာကောဝိရိစတိဟုလိမသာဘုပါသည်ထိုတဏရာကကင်းပြရာနိဗ္ဗာန်ကိုအာယုံပြည့်၍တောင်းနေသူအားတဏရာကတက်ဝင်နေသည်ဆိုလျှင်နိဗ္ဗာန်တတ်ကိုအာယုံပြည့်၍နေသောအရိယာပုဂ္ဂိုလ်သူများအားလည်းအထပ္ပန္နနိဗ္ဗာန်တဏှာရကကပ်ပါနေလို့ဆိုရရောက်သည်မဟုတ်ပါလောအရိယာပုဂ္ဂိုလ်ကနိဗ္ဗာန်ရဲ့အကြောင်းကိုသိသိချာချာသိလို့နိဗ္ဗာန်ကိုသူကမြင်တယ်သိတယ်အာရုံပြုနေတာပါပုထုဇဉ်သရဘယ်ပုထုဇဉ်မှ နိဗ္ဗာန်ရဲ့သဘောကိုဘလို့မှအတိအကျမသိသိရတဲ့မှန်းပြီးတော့သာဆွတောင်းနေရတာပါအဲဒါကြောင့်မို့လို့မှန်းပြီးတော့ဆွတောင်းနေတဲ့နေရာမှာအနုပါဏာနီးနဲ့ဆွတောင်းတာမို့လို့တဏှာပါတယ်လို့ပြောရခြင်းဖြစ်ပါတယ်အရိယာပုဂ္ဂိုလ်များကြတော့တဏှာမပါနိုင်ပါဘူးသူတို့ကြတော့နိဗ္ဗာန်ရဲ့သဘောကိုသိသိချာချာသိပြီးတာသူတို့ကြတော့ဆွတောင်းမနေတော့ပါဘူးသိသိချာချာအာယုံပြုသိတဲ့သဘောသူတို့မှရှိတော့ပါပြီအဲဒါနဲ့ပတ်သက်လို့သိကျင်ပါတယ်ဆိုရင်ကျတော့အရှင်ပညေသရာဘိယောတာရေးတဲ့ကဘာအေးပေါ်ပါပြီရာကြောင့်မတရင်တော့အရှင်တင်ညင်းတရာဘယောတာရေးတဲ့အင်္ဂုတ္တရနိအင်္ဂုတ္တောပါဠိတော်နေတ္တယမှာသွားကြည့်ပါအဲ့ဒီထဲမှာတက်တက်ရပါပါတယ်အဲ့ဒီထဲမှာပါတဲ့အထောက်အထားကိုကြည့်ပြီးတော့ပဲမောဟဆရာတော်ဖရာကြီးရဲ့တရားကိုသောရကပုဂ္ဂိုလ်ကအဲ့ဒီအကွက်ကိုသောရဏထားပါတယ်အဲ့ဒီသောရဏထားတဲ့အခါကျတော့အဲ့ဒီဆရာတော်အရှင်တင်ညင်းတရာဘယောတာရဲ့ရေးတဲ့အင်္ဂုတ္တနိကေပါဠိအင်္ဂုတ္တပါဠိတော်နေတ္တယထဲမှာပါတဲ့မချက်ကိုကြည့်ပြီးတော့ပဲပြန်ပြီးတော့ရှင်းထားတာရှိပါတယ်။ဆလိုရင်းကတော့နိဗ္ဗာန်ကိုအာယုံပြုတယ်အာယုံနိဗ္ဗာန်ကိုဆွတောင်းတယ်ဆိုတာနိဗ္ဗာန်ကိုနိဗ္ဗာန်သဘောသိတယ်ဆိုမှဘယ်ပုရုဇဉ်မှနိဗ္ဗာန်သဘောကိုတိတိကျကျမသိကြဘူး။မှန်းပြီးတော့ဆွတောင်းကြတာဖြစ်ပါတယ်။အဲ့ဒီတော့မှန်းပြီးတော့ဆွတောင်းတာမဟုတ်လို့တဏှာပါတယ်လို့ပြောခြင်းဖြစ်ပါတယ်။တိတိကျကျသိတဲ့ပုဂ္ဂိုလ်အတွက်ကတော့တဏှာမပါပါဘူး။တိတိကျကျသိတဲ့ပုဂ္ဂိုလ်ဆိုတာလည်းအရိယာကြမှာတိတိကျကျသိတာပါ။ဘယ်ပုရုဇဉ်မှတိတိကျကျမသိပါဘူး။ဒါကြောင့်မလို့ပုရုဇဉ်မှန်ရင်တဏှာနဲ့ဆွတောင်းတဲ့ပုဂ္ဂိုလ်တွေကြီးပါပဲ။အဲ့ဒီတည်းမှာတည့်ရပါပါလေ။အဲ့ရဝင်တဲ့ယရဏ၃ပါးနဲ့တကွာဆရာသမားအမိဖတို့ဟာရှင်ကိုယ်ကတော်ပါကြီးလို့ဆိုကနေ့စဉ်ရှင်ကိုယ်ကတော်ပြီမှာအလိရှိထို့ကြောင့်ယဟန်တပတ်အနေဖြင့်အမိဖတို့ဟာအာယုံပြုကရှင်ကိုယ်ကတော်ကောင်းပါသလားဂုံကိုအာယုံပြုပြီးရှင်ကိုယ်ရှင်ကိုယ်နိုင်ပါလေ။ပုဂ္ဂိုလ်ကိုရှင်ကိုယ်တာမဟုတ်ပါဘူးဂုံကိုအာယုံရှင်ကိုယ်တာဂုံကိုအာယုံပြုပြီးတော့ရှင်ကိုယ်တာပါရှင်ကိုယ်နိုင်ပါလေ။ယန္တပါးကြီးမေတော်ကြည့်တည်တော်ကတုတ်တန်သူလိုက်ပို့ထိုယဟန်ဒီမိခင်မေတော်ကြီးရုပ်လောင်းကိုလက်အုပ်ချီဥညွတ်ကောင်းပါသလားလက်အုပ်ချီတယ်ဆိုတာဟာရှ िख ောတယ်ဆိုတဲ့အဓိပ္ပာယ်မဟုတ်ပါဘူးအဲဒါဝိနည်းပါဠိတော်မှာကတော့အမျိုးသမီးတယောက်ကိုဘုန်းကြီးယဟန်ဒီအမျိုးသမီးတယောက်ကိုလည်းရှ िख ောကောင်းဘူးနောက်ပြီးတော့ဘိက္ခုနီကိုလည်းရှ िख ောရဘူးရှ िख ောကောင်းဘူးလို့မဟုတ်ပါဘူးရှ िख ောရဘူးရှ िख ောရင်ဘာဖြစ်မလဲအဘတ်တဲ့နဲ့အဘတ်တဲ့နာပါရှင်မခုတ်ကောင်းတာဟုတ်ပါအောင်အဘတ်တင်တာပါဝိနည်းမှာတိုက်ရိုက်ပြညာထားပါတယ်အဲဒါကြောင့်မလို့အမျိုးသမီးကိုရှင်မခုတ်ရပါဘူးနော်ဘိက္ခုနီကိုရှင်မခုတ်ရပါဘူးအထုတ်တိသာပဲသီလရင်လည်းရှင်မခုတ်ရပါဘူးအကံရရှင်ခိုးရင်ဘာဖြစ်မလဲအဘတ်တင်ပါတယ်ရှင်မခုတ်ကောင်းမှုလို့ပြောတာဟုတ်ပါမို့ရှင်ခိုးရင်အဘတ်တင်တယ်လို့ပြောတာပါအဘတ်အသင့်ခံပြီးရှင်ခိုးမယ်ဆိုရင်ပြဿနာမရှိပါဘူးဟုတ်လားဟဲ့ဟုတ်တယ်မလားကြည့်ကြည့်ပါရှင်မခုတ်ကောင်းမှုဆိုတာမပါပါဘူးရှင်မခုတ်ရှစ်ခွင့်အဘတ်တက်မယ်လို့သာပါလာပါအဲ့ဒါလက်ဝတ်ချီခြင်းနဲ့ရှစ်ခိုးခြင်းဆိုတာဟာလည်းပဲဒါတိတိကျကျအတူတူလို့ပြောလို့မရပါဘူးဒါတော့ကိုဟောင်းနေလို့ပေါ့ဥပမာဘွားတွေခီးသွားတယ်ဘွားတွေမှာဟာလာခေါင်းရတဲ့ကြော်ပြီးတော့ဟာမနေကောင်းဘူးဘာဖြစ်တော့ဝါကျိုးမယ်ဟုတ်ပြီဝါကျိုးတော့ဘာဖြစ်မလဲဆိုတော့ခက်ကောင်းဟာလာဟုတ်တော့မလားဝါကျိုးတော့ဘာဖြစ်မလဲဆိုတော့ဝါကျိုးတယ်ဆိုတာကအဘသင်တာရယ်ခရင်သင်ကအာနိသင်မရတာဒါပဲရှိတာမဟုတ်လားဝါတော့မရဘူးလားဟုတ်အေးအဲ့ဒီလိုပေါ့နော်အဘကအဘပဲဟုတ်တယ်မလားအဘကဝိနည်းဒေသနာရာယသမ္မတ်ချက်တစ်ခုစေတနာကအဘိဓမ္မာသမ္မတ်ချက်တစ်ခုနော်ဖျားပုံမှာတက်ပြီးတော့ဒီပဲစီလက်တဲ့မျက်နှုတ်တယ်စေရနာအနေနဲ့ပြောရင်တော့ဗိဓမာနိပြန်တော့ကုသိုလ်ရတာပေါ့ဝိနည်းနဲ့ပြောရင်တော့အဘသင်တာပေါ့အဲ့ဒီလိုပေါ့နော်အစသုံးပါးပဲရှိရတယ်အင်္ဂါ7ပါးနဲ့ဆက်လို့ရသမျှဆက်ပြပါလို့မေးခဲ့ပါလေဒီပြိဓမာဘယ်လိုဖျားပါမြင်နေအစသုံးပါးအနေနဲ့ကတော့အစသုံးပါးအနေနဲ့ကတော့တက်ရိုက်ဆက်ပြထားတာကတော့ဒီလိုစာရင်ပေတွေမှာတက်ရိုက်စပြထားတာကတော့အာတမညာဆက်နဲ့ဝိသေသစပဲရှိပါတယ်။ဥပမာသင်္ခါရနဲ့ဝိညာဉ်တစ္စဝရဏနဲ့ဒဏတစ္စကမ္မဘဝနဲ့ဇာတိတစ္စဒါကဝိသေသစထိုးတက်လေယူထားတဲ့တရားနဲ့စတာ။တမန်အဖြစ်ပြောမယ်ဆိုလို့ရှိရင်အတိတ်အကြောင်းတလှနဲ့ပစ္စုပန်အကြောင်းတလှတစ္စပစ္စုပန်အကြောင်းတလှနဲ့ပစ္စုပန်အကြောင်းတလှတစ္စပစ္စုပန်အကြောင်းတလှနဲ့အနာဂတ်အကြောင်းတလှတစ္စစာနေပေနဲ့တိုက်ရိုက်လာတာကတော့ဒီနှမျိုးပါပဲ။ကျန်တာကတော့ဒါကိုဆင်ပွားလုပ်ပြီးတော့ ကိုအဝိဇ္ဇာနဲ့ကိုဟောကြတာဖြစ်တဲ့အတွက်အများကြီးရှင်းလို့ရပါတယ်။ဥပမာမူလအဖြစ်နဲ့ဆက်လို့ရတာပဲ။သစ္စာနဲ့ဆက်လို့ရတာပဲ။နောက်အလွှာနဲ့ဆက်လို့ရတာပဲ။ကာလနဲ့ဆက်လို့ရတာပဲ။ဝိုးနဲ့ဆက်လို့ရတာပဲ။နောက်နောက်ဆုံးခြေရနဲ့ဆက်လို့ရတာပဲ။ဒါကတော့အဝိဇ္ဇာနဲ့ဆက်သွားကြတာပါ။တကယ်တကယ်တည့်ရပါတဲ့အစကတော့ခုနပြောတဲ့တမညာဆက်နဲ့ဝိသေသဆက်ပဲရှိပါတယ်။တေကြောင့်သင်္ခါမျိုးပัญโยဝิญญาณပัญโยปัญโยสักောက်တပါပัญโยငါပัญโยတေကြောင့်သင်္ခါမျိုးပัญโยဝิญญาณပัญโยဝရဏပัญโยတဏပัญโยကံဘဝနာဂတဖလာဇာတိယစัญญาဝိသေသတက္ကဝိသေသစတေကြောင့်ငါမျိုးပัญโยဧကပัญโยปัญโยสักောက်တပါပัญโยငါယနဂจุမအစသောမှအောင်တာမညာဒါကတာမညာစအဲ့ဒီနှစ်မျိုးပဲကျေလို့အပြီးဒီမှာကျမ်းဒီမှာတည့်ရလာတာရှိပါတယ်ကျန်တာတွေကတော့ဒါကိုနမူနာယူပြီးတော့ဆင်ပွားဆက်သွားတဲ့အစတွေပါပဲအဲ့တော့မူလနှစ်ဖြာနဲ့ဆက်လို့ရတဲ့သစ္စာနဲ့ကိုလည်းဆက်လို့ရတဲ့တဲ့အရှင်ဘုရားတို့မူလနှစ်ဖြာနဲ့ဆက်အစဆက်ပြသမှဆိုင်ဘယ်လိုဆက်မလဲမူလနှစ်ဖြာနဲ့ဆက်ပြသမှဆိုင်ဘယ်လိုဆက်မလဲဥပမာဘယ်လိုဆက်မူလနဲ့နှစ်ဖြာနဲ့ဆက်ပြသမှာဆိုရင်အဝိဇ္ဇာရဲ့နေသည်ဘယ်မှာဆုံးလဲဝေဒနာမှာဆုံးတယ်တဏှာရဲ့နေသည်ဘယ်မှာစလဲတဏှာစတဏှာစတယ်အဲ့ဒီအဆုံးအဝိဇ္ဇာနဲ့ရဲ့အဆုံးနဲ့တဏှာနဲ့ရဲ့အဆက်ကိုဆက်လိုက်ရင်ဒါအဝိဇ္ဇာနဲ့တဏှာဆက်သွားပြီပေါ့ဟုတ်တယ်မို့လားအဲ့ဒါဝေဒနာနဲ့တဏှာဆက်ချင်းသိမယ်ရင်မူလနှစ်ဖြာနဲ့ဆက်တဲ့သဘောပါပဲအဝိဇ္ဇာဆိုတဲ့မူလရဲ့နေဖြစ်တဲ့နော်ဒီလိုသန္တရာရဲ့ရှေ့ပိုင်းတည့်ကွက်နဲ့နှင်းကွက်နဲ့တဏှာရဲ့နယ်ဖြစ်တဲ့သန္တရာရဲ့နောက်ပိုင်း၃ကွက်နဲ့၄ကွက်အဲ့ဒီနှစ်ခုဆက်လိုက်ခြင်းဒီမူလနှစ်ဖြာနဲ့ဆက်တာပါပဲ။ဟိုနေ့ကပြောသလိုဧကတန်တိဒွိသင်္ခေပံအစတစအလွာနှစ်ရဆိုတဲ့စကားလုံးဟာအဲ့ဒါကိုကြည့်ပြီးတော့ပြောတာပါ။ဓမ္မဂရိကရှောက်တမ်းမြညာများတွေဗာရိကျိုးတိပြည့်စင်လိလဖတ်ရှုကျင့်မှတ်ပွားများထားရပါလိမ့်မည်။အဲ့ဒါကတော့တရားသာမြတ်မြတ်ထိုင်ပြီးတော့ပရိစ္ဆသမုပ္ပါဒ်မြတ်မြတ်လေးလာသူရညွန်ကတော့ပရိစ္ဆသမုပ္ပါဒ်ကိုလေ့လာရမယ်သစ္စာတရားဆိုင်အောင်ဟောတာပြောတာရမယ်အလုပ်ပိတရားဟောရမယ်အဲ့ဒါနဲ့ပတ်သက်လို့တရားတို့ရေပေါ်ရအဖြစ်ပြောမယ်ဆိုလို့ရှိရင်တော့ဓမ္မဂရိကအင်တာဗျူးလုပ်တဲ့အချိန်မှာဘယ်သူမှတော့ဓမ္မဂရိကအတိုင်းတော့မဟောတတ်သေးပါဘူးဒါတော့ထောက်တာအတိုင်းပေါ့ဒါပေမဲ့လို့လည်းပဲလုံးဝမဟောတတ်တဲ့အနေအထားမျိုးနဲ့တော့ဓမ္မဂရိကမလျှောက်စေချင်ပါဘူး။ဘာဖြစ်လို့တုံးဆိုတော့ဟိုဓမ္မဂရိကလက်မှတ်ရပြီးသားပြီဆိုတာနဲ့တပြိုင်နက်တကယ်လက်တွေ့ဟိုတရားဟောတဲ့ပွဲကိုလက်တွေ့ဝင်ရတော့မှာပါ။ဓမ္မဂရိကလက်မှတ်ကြီးပိုက်ပြီးတော့တရားမဟောတတ်ဘူးဆိုရင်သိတော့ဆင်မပြေပါဘူး။ဓမ္မဂရိကလက်မှတ်ရပြီးသားတော့မှတရားဟောကျင့်နေရတယ်ဆိုတော့သိတော့ဆင်မပြေပါဘူး။အဲဒါကြောင့်မလို့ဓမ္မဂရိကရှောက်တော့မယ်ဆိုရင်ဓမ္မဂရိကမလျှောက်ခွင့်ကလေးကအသင့်တင့်ဟုတ်တယ်ပြောတတ်တဲ့ပုံကိုဖြစ်ထားဖို့လိုပါတယ်အဲ့ဒါကိုအဲ့ဒီအရေးချင်းမျိုးလိုချင်တဲ့အတွက်လူတွေစစ်ဆေးတဲ့လုပ်ငန်းကိုလိုချင်ဖြစ်ပါတယ်နောက်ပြီးတော့တိတ်ခွေကိုပုတ်ခိုင်းခြင်းဖြစ်ပါတယ်တိတ်ခွေကိုအကဲဖြတ်ပြီးတော့သူသည်တကယ်တမ်းဟောတတ်သလားမဟောတတ်ဘူးလားဆိုတာကိုအကဲဖြတ်တာဖြစ်လို့ကိုယ်တိုင်ဟောတတ်အောင်ဟောပြီးမှဓမ္မဂရိကလျှောက်တာကတော့ပို့ပြီးတော့အဆင်ပြေပါတယ်ကမ္မဘဝမှာဇာတိတို့ကုရနဲ့ဇာတိနဲ့ဥပပါတိဘဝပွဲပြချမ်းသာမှုဟာညတဲ့နဲ့ဆရာတော်ရှင်းပြမှုကိုဝါသောတန်ဃာရများအနေဖြင့်နားလည်နိုင်ပါသည်။တပည့်တော်ယောဂိများအနေဖြင့်နားလည်ရခက်ပါတယ်။တပည့်တော်ယောဂိများအတွက်ငက်ကြွေပါဠိမှာပါစကားပြေပြင်ထပ်မရင်ရှင်းပြပေးပါ။အဲ့ဒါကတော့ဘယ်လိုပြောမလဲ။ဇာတိဆိုတာကနော်ဇာတိဆိုတာကတဘွားလုံးမှာရှိတဲ့ယုံနာအလုံးရဲ့ဖြစ်တာလေးတွေဇာတိဒါတော့တဘွားလုံးမှာရှိတဲ့ယုံနာအလုံးနဲ့ကာမဘွားနဲ့ဆက်သလားဆိုတော့ဒီလိုတော့ဆက်တာမဟုတ်ဘူးတကယ်ဆက်တာကပထမဆုံးဖြစ်တဲ့ယုံနာနဲ့ကာမဘွားနဲ့ဆက်တာသိညုံစကားနဲ့ပြောမယ်ဆိုလို့ရှိရင်ဇနကကံပေါ့ဇနကကံဆိုတာကဘဝတစ်ခုဖြစ်စေတတ်တဲ့ကံကိုဇနကကံလို့ခေါ်တယ်အဲ့ဒီကံကကာမဘွားအဲ့ဒီကမ္မဘဝနဲ့ပရမသုံးရလာတဲ့ပရိသန်ရဲ့စိတ်ကိုဆက်တာဒီဒါကမ္မဘဝနဲ့ဇာတိဆက်ခြင်းပါပဲဇာတိကိုအရာကောက်ရင်တော့တဘွားလုံးကယုံနာအလုံးကိုကောက်ရတာမှန်ပါတယ်သို့တော့တကယ်ဆက်တဲ့အခါကျတော့တဘွားလုံးကယုံနာအလုံးနဲ့ဆက်ရမှာမဟုတ်ပါဘူးပရမသုံးဖြစ်တဲ့ပရိသန်ရဲ့စိတ်ပရိသန်ရဲ့ယုံပရိသန်ရဲ့ စေတသိက်နဲ့ဆက်ရမှာဖြစ်ပါတယ်။ထိုနိတိဇာပါပဲ။ဥပပ္ပတိဘွားဆိုတာလည်းဘွားတစ်ခုရဲ့ပရမတ်ဆုံးဖြစ်တဲ့စိတ်စေတသိက်ရောက်တာဖြစ်တဲ့အတွက်ကမ္မဘွားနဲ့ဇာတိဆက်တယ်လို့ကမ္မဘွားနဲ့ဥပပ္ပတိဘွားကိုလည်းဆက်ရတယ်လို့ပြောပြောနိုင်ပါတယ်။ကမ္မဘွားနဲ့ဇာတိဆက်တယ်ဆိုတဲ့ဇာကားနဲ့ကမ္မဘွားနဲ့ဥပပ္ပတိဘွားဆက်တယ်ဆိုတဲ့ဇာကားဟာစကားလုံးသာ꿰ပြီးမယ်ဒီပဋိပယ်ခြင်းကတော့အတူတူပဲဖြစ်ပါတယ်။ဇာတိနဲ့ဥပပ္ပတိဘွားကတော့ထပ်တူထမြတော့မတူပါဘူး။ဆက်တာကတော့အားလုံးဟာပရမအဆုံးဖြစ်တဲ့ယုတ်ပရမအဆုံးဖြစ်တဲ့စိတ်ပရမအဆုံးဖြစ်တဲ့စိတ်တည်းကိုဒီဘက်ကပြုတဲ့စိတ်ကံမဘွားနဲ့ဆက်ခြင်းသာဖြစ်ပါတယ်။အဲ့ဒီနေရာမှာလည်းပဲတကယ်တမ်းပြောကြဆိုလို့ရှိရင်ဆက်တယ်ဆိုတာအကြောင်းကျိုးဆက်တယ်မှုဆက်တဲ့သဘောမျိုးနဲ့ဆက်တာပါပဲ။ကြောင်ကျိုးဆက်တယ်မှုနဲ့ဆက်တဲ့သဘောမျိုးနဲ့ဆက်တာပါဒီဝရဏနဲ့တဏဆက်ခြင်းဆိုတဲ့ပုံစံကတစ်မျိုးပါသင်္ခါရကမ္မသင်္ခါရကမ္မဘဝတို့ဆက်ခြင်းကတစ်မျိုးပါဘာဖြစ်လို့လဲဆိုတော့တတဝတဝုသိလို့ရှိရင်နောက်ဆုံးသုတိစိတ်ကြပြီးမှဟိုဘက်ကပြိတန်နေဖြစ်ရပါတယ်အဲဒါတကယ်တမ်းရှင်းနေတော့ကိုဟိုနေရှားတို့ပြင်ဆက်တယ်လို့ဆက်မယ်ဆိုလို့ရှိရင်ဒီတော့သုတိစိတ်နဲ့ပြိတန်နေနဲ့ဆက်ရမှာပါအဲ့ဒါဒါပေမဲ့လို့လည်းပဲသုတိစိတ်နဲ့ပရိသတ်နဲ့ဆက်ခြင်းကိုဒီလိုဟောဒီနေရာမှာဆလိုခြင်းမဟုတ်ပါဘူးသုတိစိတ်မတိုင်ခင်နောက်ဆုံးဖြစ်တဲ့စေတနာကံနဲ့ပရမသုံးဖြစ်တဲ့ဇာတိကိုဆက်ခြင်းသာဖြစ်ပါတယ်အဲ့ဒါကြောင့်မလို့ဆက်တယ်ဆိုတာအကြောင်းကျိုးအနေနဲ့ဆက်ခြင်းသာဖြစ်ပါတယ်ရှင်းနောက်ကပ်ပြီးတော့ဆက်တဲ့သဘောမျိုးမဟုတ်ပါဘူးဝေဒနာနဲ့တဏှာကတော့ရှင်းနောက်ကပ်ပြီးတော့ဆက်တဲ့သဘောမျိုးဖြစ်ပါတယ်ကာမဘဝနဲ့ဇာတိသင်္ခါရနဲ့ကမ္မဘဝကတော့ရှင်းတော့ကပ်ပြီးတော့ဆက်တဲ့အတိပ္ပယ်မျိုးမဟုတ်ပါဘူး။အဲ့ဒီကြားထဲမှာသုတိစိတ်တို့ဒါသုတိစိတ်မကြခင်မှာဘဝင်စိတ်တို့ဒါလေးတွေကြားကန်ရှိနေပါသေးတယ်။အဲ့ဒီလိုယူအောင်ပါပါ။ယနေ့ခေတ်မြို့ဖလာဗုဒ္ဓဘာသာအများဆုံးရှိတည်ထင်ပါသည်။နောက်ပြီးမြို့ဖလာနာကုတ်ကတဲ့ဗုဒ္ဓဘာသာဝင်အများဖြစ်ပါသည်။ထို့ထက်လည်းမင်းမရှာများပါဝင်ပါသည်။ထိုသူများသည်နောက်ဘဝတွင်ထိုဘဝကိုပင်ပြန်ဆွတ်တော်ကြပါသည်ထိုသူများဤလာရာနော်ဗုဒ္ဓမေတ္တရဏဉာဏ်တည်းဗုဒ္ဓတရဏဤသာမိသာသနာတော်ပြန်ပွားရည်တွင်ယန္တန်ကတော်များတွင်သာတာဝန်ရှိပါသလားဆလိုရင်းကတော့ဒီလိုနဲ့တူပါတယ်မင်းမရှာများရဲ့လာရာတွေပါလဲအဲဒါပါမင်းမရှာများဒီဘဝကတည်းရင်ဘယ်ကိုရောက်မလဲမေးချင်တာကအဲ့ဒီလိုမေးတဲ့မေးချင်တဲ့မေးကုန်ပါနောက်ပြီးတော့သာသနာတော်ရဲ့ပြန်ပွားရေးမှာယဟန်တန်ခါများတဲ့တောင်ရှိပါသလားဒီမေကုံမေးတာပါအဲ့တော့ဗြဟ္မာမေကုံကတော့မိမရှာများရဲ့လာရတယ်ပါလဲဆိုတော့မိမရှာပဲဖြစ်ဖြစ်မိမပဲဖြစ်ဖြစ်ယောက်ျားပဲဖြစ်ဖြစ်ခွေးချင်းကတိစ္ဆာပဲဖြစ်တတ္တဝတုရဲ့လာရကတိဟာ၅မျိုးပဲရှိပါတယ်၅မျိုးဆိုတာကစာလို့ရပြောမှာဆိုငရဲ့ရဲ့တိစ္ဆာရဲ့ပိတ္တရဲ့လူရဲ့နတ်ရဲ့အဲ့ဒီ၅မျိုးပါပိတ္တဆိုတဲ့နေရာမှာသူတကယ်ပါပါတယ်နတ်ဆိုတဲ့နေရာမှာပြန်မပါပါတယ်အလုံးပေါင်းလိုက်တော့32ပုံဖြစ်ပါတယ်အဲ့ဒီ32ပုံထဲမှာသူတို့ဆင်းတဲ့သူတော့သရဝတာရောက်နေတဲ့ပုဂ္ဂိုလ်ကသရဝတာရောက်မယ်အသင်္ချင်တာရောက်နေတဲ့ပုဂ္ဂိုလ်ကအသင်္ချင်တာရောက်မယ်နောက်မရောက်နေတဲ့ပုဂ္ဂိုလ်တွေကကျန်တဲ့အများပိုင်းပုံတွေကိုရောက်မယ်အဓိကခွဲလိုက်မယ်ဆိုရင်ဂတိ5မျိုးသာရှိပါတယ်အဲ့ဒီဂတိ5မျိုးတဲ့ကတစ်ခုခုတော့ရောက်မှာပါမိမရှာလဲသူတင်ရင်တစ်ခုခုရောက်မှာပါယောက်ျားလဲတင်ရင်တစ်ခုခုရောက်မှာပါမိမတွေတင်ရင်လည်းတစ်ခုခုရောက်မှာပါဖုန်းကြီးတွေတင်လဲဒီ5မျိုးတဲ့ကတခုခုပဲရောက်မှာပါဘယ်ကိုရောက်မယ်ဆိုတဲ့အတိအကျစကားလုံးကတော့ဘယ်လို့မှမပြောနိုင်တဲ့စကားလုံးဖြစ်ပါတယ်ဟဲ့ဟဲ့ဟဲ့ဟဲ့သာသနာပြန်ပွားရင်မှရဟန်းတော်များတွင်တောင်းရှိပါသလားဆိုတော့အဲ့ဒါကတော့တောင်ရှိတာကတော့အားလုံးရှိတယ်လို့ပြောချင်ပြောလို့ရပါတယ်ဒါပေမဲ့လို့လည်းပဲသာသနာယဟန်တော်များကိုစာရိပိတ္တမှာဘလို့သုံးလဲသာသနာတောင်ကိုထမ်းဆောင်နေကြတော့သာသနာဝန်ထမ်းယဟန်တော်ရှင်များများအဲ့တော့နာမည်ကိုကသာသနာတောင်ထမ်းရမယ့်ပုဂ္ဂိုလ်လို့နာမည်ပေးထားတာပါနော်လူတွေကိုအဲ့ဒီလိုနာမည်လူတွေမှာရပိုင်ခွင့်မရှိပါဘူးလူတွေမှာအဲ့ဒီနာမည်ရမထားပါဘူး။ဖုန်းကြီးနေတာအဲ့ဒီနာမည်ရထားတာပါ။တိလရှင်နေတော့အဲ့ဒီနာမည်ရမထားပါဘူး။အဲတော့အဲ့ဒီနာမည်ရထားတာဖြစ်တဲ့အတွက်မြေသူတွေနဲ့ဆိုင်နေဖြစ်စေမဆိုင်နေဖြစ်စေဖုန်းကြီးတွေကတော့လောက်ကိုလောက်ရမှာပါ။အဲ့ဒါကြောင့်မလို့အခြားပုဂ္ဂိုလ်တွေတောင်းအောင်ရှိတာမရှိတာအသာထားဖုန်းကြီးတွေမှာတော့အပြည့်အဝတောင်းအောင်ရှိပါလေ။မြတ်စွာဘုရားသာသနာတော်ကိုထိမ့်သိမ့်ဆောက်ရှောက်တဲ့သာသနာဆောင်ပုဂ္ဂိုလ်ဆိုတာဖုန်းကြီးတွေပါပဲ။ဘ ဘုရားပရိနိဗ္ဗာန်စံပြီးတဲ့နောက်ဘုရားရောက်ကိုစားသာသနာပြုတဲ့ပုဂ္ဂိုလ်တွေဆိုတာဘုန်းကြီးတွေပါပဲအဲဒါကြောင့်မလို့ဘုရားဘုန်းကြီးတွေသည်ဘုရားနဲ့တရားနဲ့တရဏဂုံဖြစ်နေခံယူထားခံယူဖို့ရတဲ့သတ်မှတ်ပြီးချင်းခံရတဲ့ပုဂ္ဂိုလ်တွေဖြစ်ပါတယ်အဲဒါကြောင့်မလို့ဘုရားတန်ခါသည်ဘုရားရဲ့ကိုစားပုဂ္ဂိုလ်တွေဖြစ်တဲ့အတွက်ဘုရားချမှတ်ထားတဲ့သာသနာကိုတကယ်တမ်းဆောင်ရှားရမယ့်တောင်းဝန်သည်တန်ခါတွေမှာပြည့်ဝတောင်းဝန်ရှိပါတယ်လူတွေကတော့ထမ်းလဲရပါတယ်မထမ်းလဲရပါတယ်ကန္နာဒုရဝိပဿနာဒုရတို့ဆိုတဲ့ဒုရနှစ်ပြားဆိုတာကလည်းဘုန်းကြီးတွေအတွက်သတ်မှတ်ထားခြင်းသာဖြစ်ပါတယ်ဒုရတွေအတွက်မပါပါဘူးဝဇ္ဇဆင်ရင်မှုတွင်ရင်ဟိုက်ကြောဟိုက်များအပြင်ရင်ရှားများဝထား၍လည်းကောင်းပေါင်ရင်တိဒုဏ္ဏသောစကတ်ကိုများစတတ်တို့များတွေ့မြင်ရပါသည်အဝဇ္ဇဝဆင်သည်မှာချမ်းမှုပင်မြတ်တတ်စရာမှတ်ချင်ရင်ကာကွယ်ရန်အရှက်ကြောင့်ကာကွယ်ရန်ဖြစ်ပါသည်ကဘာဆောင်တရားနှစ်ပါးဟိရိဥဒ္ဓဘပျက်စီးလာမည်ခြင်းဤဖြစ်ပါသလားဒါမေးခွန်းတစ်ခုတစ်ချိန်ကယူတော့မှာဤယူမှာဘောရဘာသာကိုပွဲတယ်လို့ပြည်တွင်ထေရဝါဒသာသနာကပြပသောယူရှားနေပါသလားဒါကတစ်ချိန်ကအိန္ဒိယမှာဘောရဘာသာကိုပွဲတယ်လို့ပြည်တွင်ထေရဝါဒသာသနာကပြပသောယူရှားနေပါသလားဒါကတစ်ခုတခြားသူကိုကိရိတာတနာပွားများအောင်သိဆောင်ဖျားယောင်းတို့ဤလာရဒါကတစ်ခုဘောကတဲ့နေပွဲကြည့်တယ်လာရသူဟာကပြောမယ်ဆိုလို့ရှိရင်တော့တကယ်တော့တကယ်တမ်းဒီနေရာမှာဟိုဖြည့်ချင်းကြားချင်းဆိုတဲ့နယ်ကနေဘေးကိုကြောနေပါတယ်နော်ဘေးကိုကြောနေတဲ့အတွက်ပြောမယ်ဆိုလို့ရှိရင်တော့တခဏတည်းပြောရမယ်သဘောရှိပါတယ်အချင်းကြောအဖြစ်ပြောမယ်ဆိုလို့ရှိရင်ဟိုစားဆင်ရင်မှုဆိုတာဟာဘယ်တိုင်းတာအထိဝတ်မှဟိရိဥဒ္ဒဘာဖြစ်မယ်ဆိုတဲ့မူမရှိပါဘူးဘုန်းကြီးမြင်တော့ပြောတာပါနော်ဘယ်တိုင်းတာဒီဝတ်မှဟိရိဥဒ္ဒဘာကင်းမယ်ဆိုတဲ့မူမရှိပါဘူးဘယ်တိုင်းတာဝတ်ရင်ဟိရိဥဒ္ဓဘာဖြစ်တယ်ဆိုတဲ့မူမရှိပါဘူးအချက်ဆိုတဲ့နေရာမှာเนาะဟိုးမရင်ကြေးခင်တုန်းကကြောက်ခိတုန်းကဆိုလို့ရှိရင်ဘယ်လိုဝတ်ခဲ့တယ်လဲအဲ့ဒီခက်ကလူတွေကเนาะဒုက္ခဒုက္ခနဲ့သူတော့သူတို့သူရင်ကြေးမှုနဲ့သူတော့ရှိခဲ့ပြီးသားပါသူရင်ကြေးမှုနဲ့သူတော့ရှိခဲ့ပြီးသားပါဒီနေ့ဒါအမျိုးသမီးတွေလည်းရှိပါတယ်တိတိကျကျเนาะတိတိကျကျကဘာနဲ့ခြီးပြီးတော့ပြောမယ်ဆိုလို့ရှိရင်เนาะအရှက်ဆိုတာကဘာကသတ်မှတ်ထားတဲ့အရှက်ဆိုတာအင်္ဂါဇတ်ကိုပြောတာပါအမျိုးသမီးဆိုရင်ယင်သားကိုပြောတာပါယင်သားတော်မှပဲဒီထိတ်ဝိုင်းဝိုင်းကလေးကိုသာပြောတာပါအပေါ်ဘက်တဝက်ဖော်ထားတာတို့ဟိုက်ထားတာတို့ဒါတွေမှပါမဆိုင်ပါဘူးဒါကြောင့်မလို့အမေရိကန်မှာသွားမယ်သွားကြည့်မယ်ဆိုလို့ရှိရင်သူတို့ဝတ်တဲ့အဝတ်မှာယင်သားအပေါ်ဘက်သုံးပုံနှစ်ပုံလောက်ကအများအားပေါ်နေပါလေဒါကိုဟိရိဥဒ္ဓဘာကင်းတယ်လို့ပြောလို့မရပါဘူးနောက်ပြီးတော့ဓာတ်ပုံတွေဒီဗီဒီယိုတွေရုပ်ရှင်တွေထဲမှာလည်းသူတို့သုံးပုံနှစ်ပုံအများအားပေါ်နေပါလေအကုန်လုံးမပေါ်ရင်သူတို့ပြီးတာပဲအဲ့ဒီလိုပဲသူတို့အင်္ဂါစမပေါ်ရင်ပြီးတာပဲသူတို့ရဲ့ဥပဒေမှာအင်္ဂါစပေါ်တာသူတို့တရားဝင်ပြခွင့်မရှိဘူးနောက်ဆိုရင်သားအကုန်လုံးတရားဝင်ပြခွင့်မရှိဘူးဒါကိုသူတို့ဥပဒေနဲ့တားထားပါလေကျန်တဲ့ဘက်ကိုသူတို့ဥပဒေမှာတားမြစ်ချက်မရှိပါဘူးဒါကဘာကသမထတဲ့ဟိရိဥဒ္ဓဘာပါအဲ့ဒါကြောင့်မို့လို့ဟိရိဥဒ္ဓဘာဆိုတဲ့စကလုံးသည်အချက်အကျတဲ့စကလုံးတွေသူ့လူမျိုးနဲ့သူသူ့ဒေသနဲ့သူသူ့နိုင်ငံနဲ့သူသူ့ယဉ်ကျေးမှုနဲ့သူအကွက်ကွက်ပြပြရှိတဲ့အတွက်အတိအကျပြောလို့မရပါဘူးမြန်မာယဉ်ကျေးမှုမြန်မာရဲ့မျက်စိအိန္ဒိယယဉ်ကျေးမှုအိန္ဒိယရဲ့မျက်စိအင်္ဂလာရဲ့ယဉ်ကျေးမှုအင်္ဂလာရဲ့မျက်စိအမေရိကန်ယဉ်ကျေးမှုအမေရိကန်ရဲ့မျက်စိဖြစ်တဲ့အတွက်ဖြေတိဝဒဘာတဲ့ပေရန်နဲ့တလိုက်တိုင်းပဲဆိုလို့ရှိနေတာအကောင်လုံးတိုင်းတော့မရပါဘူး။ဘုန်းကြီးတို့တည်းအဲ့လိုပဲမြင်ပါတယ်။တပ္ပသူပေါင်တိုပဲဝဲဝဲဘလိုပဲဝဲဝဲဟလာဒုဘောပေါင်မဝဲလို့ဟိရိဥဒ္ဒဘာမရှိဘူးလို့လည်းပြောလို့မရပါဘူး။အဓိကကတော့သူ့ရဲ့စိတ်စေတနာပေါ်မှာသာမူတည်ပါတယ်။ဘလောက်ပဲအဝိစလုံးလုံးကြုံကြုံရှိရှိစိတ်ထဲမှာနော်ကိရိတာဒုစရိုက်ထူပြောတဲ့စိတ်မွေးနေလို့ရှိရင်သူကအပြစ်ရှိတဲ့ပုဂ္ဂိုလ်တယောက်ပါ။ဘလောက်ပဲခုနလိုဟလာဒုဘောပေါင်မဝဲဝဲစိတ်ထဲမှာကိရိတာကာမဂုဏ်တရားမောဘနဲ့ဖြူစင်းတဲ့စိတ်နဲ့ရောက်လာလို့ရှိရင်ဒီဘုက္ခုကစင်ကြတဲ့ပုံပေါ်တရားပါအဲ့ဒီလိုပဲသတ်မှတ်လို့ရပါလေအဓိကကတော့အဝိစားနဲ့တိုင်းတာလို့မရပါဘူးစိတ်စေတနာနဲ့တိုင်းတာလို့ရပါတယ်ဥပမာတီဟိုဆိုလို့ရှိရင်ဖျားပဲလှည့်ပြီးတော့ခြေတော်ဆင်းထိုင်တာတော့ဘုန်းကြီးတွေပဲလှည့်ပြီးခြေတော်ဆင်းထိုင်တာလို့ရှိပါတယ်သူတို့ရဲ့စိတ်စေတနာကမယုံမသိစိတ်လုံးဝမပါသည့်အတွက်သူတို့မှအပြစ်မရှိပါဘူးဘာဖြစ်လို့အပြစ်မရှိသလဲမယုံမသိစိတ်မပါလို့ပါအဲ့ဒါကြောင့်မလို့ဖျားပဲခြေတော်ဆင်းထိုင်လို့ဘုန်းကြီးပဲခြေတော်လက်ထိုင်လို့အပြစ်ဖြစ်ရမယ်ဆိုလို့ရှိရင်တို့တွေပြစ်ဖြစ်ကုန်မှာပေါ့တကယ်ကတော့မဖြစ်ပါဘူးအပြစ်ဆိုတာကစိတ်စေတနာနဲ့သာတိုင်းတာတာဖြစ်ပါတယ်ဟိုထိုင်ဆိုလို့ရှိရင်တို့ရဲ့ဒီစီရီတွေဆိုလို့ရှိရင်ပေါ်တိဖနာစီတက်ပါတယ်အ အပေါ်ထိဖနာစီတဲ့လို့ဒီပုံကိုပြည့်ဖြစ်သလားဒီလိုမဟုတ်ပါဘူးအပြည့်မဖြစ်ပါဘူးဘာလို့ပြည့်မဖြစ်တယ်လဲမယုံမသိစိတ်တို့မှမရှိတော့အပြည့်မဖြစ်တာပါမယုံမသိစိတ်နဲ့တက်တယ်ဆိုရင်တော့ပြည့်ဖြစ်ပါတယ်အဲဒါကြောင့်မလို့အပြည့်ဖြစ်တယ်ပြည့်မဖြစ်ဘူးကုသိုလ်အကုသိုလ်ခွဲခြားတဲ့နေရာမှာဝိနည်းဆိုတဲ့လူကျင်ခြင်းမှုနဲ့တော့ပြီးတော့ခွဲလို့မရပါဘူးအပြည့်ဒီမှာဆိုတဲ့စိတ်စေတနာရဲ့တန်ဖိုးနဲ့ခွဲမှသာအတိုင်းတန်နဲ့ခွဲမှသာအမှန်ဖြစ်ပါတယ်လူကျင်ခြင်းမှုနဲ့တော့ခွဲမယ်ဆိုလို့ရှိရင်တော့ဒါသူရဲ့ရည်ချင်းမဟုတ်နဲ့သူရဲ့ကုသိုလ်အကုသိုလ်ရဲ့အနေအထားမှာလူရင်ချင်းမဟုတ်တော့ခွဲလို့တော့အတိအကျမရနိုင်ပါဘူး။ဘလောက်ပဲရင်ကျိပါတယ်ပြောပြောကိရိတာထုပြောနေတဲ့ပုဂ္ဂိုလ်တွေအများကြီးရှိတယ်လို့เนาะဟိုရင်ချင်းမဟုတ်လုံးဝမရှိဘူးလို့ထင်ရတဲ့ပုဂ္ဂိုလ်တွေရဲ့တဏ္ဍာမှာပဂရိစင်ကြယ်ပြီးတော့เนาะဒေါသတွေပါတယ်ကျင်းစင်ပြီးတော့တိက္ခာစင်အများရှိတဲ့ပုဂ္ဂိုလ်တွေလည်းလောကမှာအများကြီးရှိပါတယ်။ဒါကြောင့်မလို့အဝေစားလေးကြကြနနာဝေပြီးတော့ရင်ကျိပါတယ်ဆိုပြီးတော့ပျော်ပျော်ပျော်ပျော်နဲ့လာတဲ့လူတိုင်းလည်းပဲသိရင်အပင်မရောက်ဘူးလို့ပြောလို့မရပါဘူး။တခြားသူကကိလေသာတဏှာပွားအောင်သွေးဆောင်ဖြာရောက်သူတို့ဤလာရာကိလေသာပွားအောင်သွေးဆောင်တယ်သွေးမဆောင်မှုဆိုတာသူရဲ့အဝိဇ္ဇာကိုကြည့်ပြီးတော့ပြောလို့မရပါဘူးသူရဲ့ခန္ဓာကိုယ်အလှပသူကြည့်ပြီးတော့တပတ်တပ်ဝင်သွားတာပါသူရဲ့စေတနာထဲမှာသွေးဆောင်လို့တဲ့စိတ်ရှိသလားမရှိဘူးလားဆိုတာဟာဒါပြောလို့မရပါဘူးဒီအိန္ဒိယကအိန္ဒိယစာပေကနေလာတဲ့မိမမာယာမာယာ40ဆိုတာရှိပါတယ်ဒါအိန္ဒိယစာပေကလာတာပါဗောဓဘာသာစာပေမဟုတ်ဘူးနော်ဗောဓဘာသာစာပေကလာတာမဟုတ်ဘူးအိန္ဒိယရဲ့သူတို့တိုင်းရင်းသားစာပေကလာတာပါအဲ့ဒါကိုမြန်မာပြည်မှာလည်းအသုံးပြပါတယ်မာယာ40ထဲမှာမာယာ40ဆိုတာဘာလို့တာတော့ယောက်ျားတယောက်ကိုသူ့ကိုသဘောကျနေတဲ့အဖျားရောင်းတဲ့အဓိပ္ပာယ်ကိုမာယာ40လို့ခေါ်ပါတယ်အဲ့ဒီထဲမှာသူစပင်ကိုဖြန့်ချပြီးတော့ဖီးတာတို့ပြန်ထုံးတာတို့ဒါလည်းမာယာထဲမှာပါပါတယ်ခလေးကိုဟောလာနတ်ပြတာတို့ဒါလည်းမာယာထဲမှာပါပါတယ်ဆိုလိုရင်းကတော့ခလေးကိုနတ်ပြနေခြင်းတွေသူ့ကိုအာယုံဆက်အောင်တနည်းအားဖြင့်မြူဆွလိုက်တဲ့အဓိပ္ပာယ်ပါပဲအဲ့ဒါကြောင့်မျိုးဆွေရင်တော့ဘလို့နည်းတယ်ပဲမျိုးဆွေမျိုးဆွေဒါကတော့ကိလေသာကာမကာကိလေသာကာမတော့ထားကြွတဲ့အဓိပ္ပာယ်ပါပဲထားကြွတဲ့အဓိပ္ပာယ်ပါပဲဒါကြောင့်မလို့အဝိစာမလုံးမချုံဝိတ္တေပုဂ္ဂိုလ်ကိုသာနော်ကိလေသာအနေနဲ့မျိုးဆွေတယ်လို့သတ်မှတ်လို့မရပါဘူးအဝိစာလုံးလုံးချုံချုံဝိတ်ပြီးတော့ကိလေသာမျိုးဆွေလို့ရတဲ့ဤစနစ်ဒီအဲ့ဒီမာယာ40ထဲမှာကြီးကြီးပါအများကြီးပါပါတယ်ဒါကြောင့်မလို့သူတစ်ပါးရဲ့ကာမဂုဏ်စိတ်ကိုမျိုးဆွေတယ်ဆိုတဲ့စကားဟာအဝိစာနဲ့တိုက်တာလို့မဖြစ်ပါဘူးဆိုင်မှုကြောင့်ညာများဒနာကိရိတာဖြစ်စေသောကြောင့်ညာများထေရဝါဒဗုဒ္ဓဘာသာနိုင်ငံမှာမြန်မာတို့ရဲ့မြန်မာစပီကြောင့်ညာတဲ့ပြည်ယာကြောင့်ညာများဤကဲ့သို့သောကြောင့်ညာများသည်သာသနာညှို့နှိုင်းစေပါသလားဒါသာသနာနဲ့မဆိုင်ပါဘူးဒါလူမှုရေးကိစ္စတွေပါတဘာကိရိကဆရာတော်တဘာအရာဝတီတိုင်းမြို့ဝကျုံးမော်တရားဟောအပြန်နဲ့ဆရာတော်ကဆက်လီတစင်အစွဲချွတ်လာသည့်အယုံများကဆက်လီတစင်နှင့်ပြန်လာသူကြားဖို့ပါလေအစွဲချုပ်စရာကနတ်ရုပ်တွေပေါ့ဗျာနော်အစွဲချုပ်ရတဲ့ဆရာတော်ဓမ္မသာရတိလီနမိကြီးတို့သိရပါတယ်အနောယထာနဲ့ရှင်ရဟန်းကြီးမိစ္ဆာများကိုဆရာကညီညွတ်စာနှင်းနှင်းခဲ့ပြီးယနေ့ထေရဝါဒသာသနာပြန်မောခဲ့တယ်ကိုထင်ပါသည်လူငယ်ရည်ကျဲတင်နာများပူချခြင်းပရာဟိတကြောင့်များဖွင့်လှစ်ခြင်းပရတ္တိသနာများရုပ်ပွားခြင်းများဖြင့်သာသနာပြန်ပွားရင်းနဲ့မလုံလောက်ပါဓမ္မဂရိကအများအပါဝင်တန်ခါ၅သိန်းမှမယောဘလာဘောရဘာသာများကဲ့သို့ထေရဝါဒသာဖြင့်စီယုံဟောပြောခြင်းဖြင့်လုံလောက်ပါပြီလားတမဆက်အနာသမယမင်းဆောင်ရွက်ပါမှာအောင်မြင်ပါမိလားဒါတွေကအင်မတန်ကျန်ဝန်းတဲ့လုပ်ငန်းတွေဖြစ်ပါတယ်အဲ့ဒီဟာတွေလုပ်ငန်းတွေနဲ့ပတ်သက်လို့ဒါတွေကတော့ဘယ်လိုလုပ်မှဖြစ်မယ်ဆိုတာကတော့ပြောရတာတော့ခက်ပါတယ်အဓိကကတော့အစွဲချွတ်တယ်ဆိုတာဘာလို့တာတော့နတ်ကိုကိုတဲ့ဆက်ကိုချွတ်တာပါဟုတ်ပြီနတ်ကိုကိုတဲ့ဆက်ကိုချုံနေဒိဋ္ဌိပြုတ်ပြီလားအရှင်ပြတော့ဘယ်လိုပြောမလဲမပြုတ်ပါဘူးနတ်ကိုကိုရဲဆွဲချွတ်တာဟာနတ်ကိုကိုရဲဆွဲချွတ်တာပဲရှိတာပါဒိဋ္ဌိမပြုတ်ပါဘူးတချို့ကအဲ့ဒါကိုဒိဋ္ဌိပြုတ်တယ်လို့ထင်နေပါတယ်ဒိဋ္ဌိဆိုတာကပုဂ္ဂိုလ်တ attva ငါလို့ယူထားတဲ့အစွဲဟာဒိဋ္ဌိပါပဲဟုတ်တယ်မလားဟိုမှာတရားကြီးဥဖြူသည်ကိုကိုကိုတရားကြီးဥဖြူဆိုတဲ့အစွဲရှိနေတဲ့မြတ်ကာလပါလုံးနတ်ကိုကိုလည်းဒိဋ္ဌိရှိတာပဲမကိုကိုလည်းဒိဋ္ဌိရှိတာပဲဥဖြူဆိုတဲ့အစွဲကိုအရင်ဖြုတ်ပါကိုကိုကိုဆွဲတဲ့အစွဲကိုအရင်ဖြုတ်ပါနတ်တို့အုံးသေးတို့ကိုနောက်မှဖြုတ်ပါဟုတ်တယ်မလားနတ်တော်အုံးသေးလို့ကိုနောက်မှဖြုတ်ပါဥဖြူဆိုတဲ့ဆက်ကိုအရင်ဖြုတ်ပါဥဖြူဆိုတဲ့အဆက်ပြုတ်လို့သောတာပန်စစ်စစ်ဖြစ်သွားမယ်ဆိုရင်နတ်တော်အုံးသေးလို့ဘလူကမှတင်းကြလာဖြုတ်စရာမလိုပါဘူးသူ့လိုလိုရှင်းတော့မှာပါဟုတ်တယ်မလားသူ့လိုလိုရှင်းတော့မှာပါနော်ဘာဖြစ်လို့အဲ့ဒါတွေလုံးနေတယ်လဲကိုယ့်ကိုယ်ကိုဆွဲတဲ့ဒိဋ္ဌိရှိလို့ကိုယ့်ကိုယ်ဆွဲတဲ့ဒိဋ္ဌိရှိတဲ့ကတော့ငါ ငါဆွဲရှိတဲ့အခါငါအာကိုရရှာကြတာကိုအာကိုရရှာတဲ့အခါအမှန်မရောက်တော့ဘူးပေါ့အဲ့တော့ငါဆွဲပြုတ်သွားရင်ငါအတွက်အာကိုရမရှာတော့ဘူးငါအတွက်အာကိုရမရှာတော့ဘူးဆိုဘယ်နဲ့မှလည်းကိုယ်ကိုယ်စီကမလိုတော့ဘူးအဲ့ဒါကြောင့်မလို့ဥမင်းကျော်ဆွဲပြုတ်ဖို့တဲ့ငါဆွဲပြုတ်ဖို့ကရည်ကြည်ပါတယ်ဥမင်းကျော်ဆွဲကိုနောက်မှဖြုတ်ပါငါဆွဲကိုအရင်ဖြုတ်ပါအုံဒီဆွဲကိုနောက်မှဖြုတ်ပါငါဆွဲကိုအရင်ဖြုတ်ပါဒီနေ့တချို့တချို့တော့မာဂရိကာတွေကဇလဲ့သပင်ကောင်းပြီးတော့ဥမင်းကျော်ဆွဲတို့အုံဒီဆိုဒါတွေလိုက်ဖြုတ်ပြီးတော့နာမည်ယူနေကြတယ်။ငါဆွဲကြတော့မပြုတ်ကြဘူး။ကိုကိုယ်တိုင်မပြုတ်ဘူး။ဘုန်းကြီးတို့လိုချင်တာကတော့ငါဆွဲပြုတ်ဖို့အရေးကြီးပါလေ။ဥမင်းကျော်ဆွဲပြုတ်ဖို့ကငါဆွဲတာပြုတ်ရင်တော့လည်းသူလိုလိုပြောပါလိမ့်မယ်။ပူစရာမလိုပါဘူးနော်။ကဘာတွင်ဘုရားဘာသာသာကိုကိုယ်တော်နိုင်ငံရှိပါသလား။ကဘာမှာကတော့ဘုရားဘာသာတခုတည်းကိုကိုယ်တော်နိုင်ငံရဲ့လို့ဒီလိုတော့မရှိပါဘူး။ဘယ်ဘာသာတခုတည်းကမှကိုယ်ကိုယ်တဲ့နိုင်ငံရေလို့လည်းအမှန်တရားပါလိမ့်မယ်။တချို့တချို့နိုင်ငံတွေမှာတော့အစ္စလမ်ဘာသာတစ်မျိုးတည်းကိုယ်ကိုယ်တယ်ဆိုတာတော့ဒါတော့ကြားဖို့ပါလေ။ဒါပေမဲ့လို့လည်းပဲခွတ်ကြောင့်ခွတ်ပဲကိုယ်ကိုယ်တာတော့ရှိနိုင်မှာလေ။ဥပမာပါကစ္စတန်လိုအမှန်တရားယူသေးတဲ့နိုင်ငံ၊အီရန်၊အီရတ်လိုအမှန်တရားယူသေးတဲ့နိုင်ငံတွေဒီပလင်ရောဗုဒ္ဓဘာသာပေါင်းကြီးတွေရှိနေတာကိုအဲဒီတော့ဒီချက်မှာကတော့အားလုံးက globalization ဖြစ်တဲ့အတွက်အားလုံးကရောထွေးနေကြတာဆိုတော့ဘာသာတခုတည်းကိုပဲဆက်လက်မှတ်တာကိုယ်ကိုယ်တဲ့ဘာသာရေလို့မရှိဘူးဒါပေမဲ့နိုင်ငံတော်ဘာသာကျင်ညာတာကတော့အဲ့ဒီလိုတော့ကျင်ညာလို့ရပါတယ်ဥပမာနေပေါ်ဆိုဟိန္ဒူဘာသာလို့ဟိန္ဒူနိုင်ငံလို့ကျင်ညာထားတယ်ဒီပြင်ကုနာပြောတဲ့နိုင်ငံလို့ဆိုအစ္စလာမ်နိုင်ငံလို့ကျင်ညာထားတယ်နိုင်ငံရဲ့ကိုယ်ကိုယ်ရဘာသာဖြစ်နေတော့ကျင်ညာလို့ရပါတယ်တနေနိုင်ငံလို့ရှိတဲ့လူအလုံးဘာသာတစ်မျိုးတည်းကိုယ်ကိုယ်တဲ့နိုင်ငံဆိုတာကတော့ဗုဒ္ဓဘာသာမှလည်းမရှိသလိုတခြားဘာသာတွေမှလည်းမရှိနိုင်ပါဘူးမြန်မာနိုင်ငံနေထေရဝါဒသာသနာပြုကိုင်းမြင်းများရှိပါတယ်အဲ့ဒီကိုင်းတွေကတော့နိုင်ငံတော်ကတရားဝင်သမထတာ၉ခန်းရှိပါတယ်။အာရမဝါဒကံမြေမှာရှိပါတယ်။အဲ့ဒါကတော့အာရမဝါဒကံဆိုတာကတော့ကိုသိတာလည်းရှိတယ်မသိတာလည်းရှိတာဖြစ်တယ်လေ။အဲ့ဒါတော့အတိအကျမပြောနိုင်ပါဘူး။ထေရဝါဒကံဆိုတာကတော့၉ခန်းရှိပါတယ်။နေရာဒီတရားနှင်းကာလတောရကလေးတရားသူတရားပေါ်ရောက်ခဲ့ပါသည်။တရားတက်နေနဲ့ရွာလုံးကျုံမုံများလို့ရကိုယ်ပိုင်သောရာခွက်ထက်သို့သွားကယာနတ်တင်ညာဤသုမြတောင်းညာဤအမှန်များပေါ်၍မိရှွေကြကယန္တများကိုမိနစ်ပူဇော်ကြ၏ထို့ကြောင့်လောမနေသောယူဝါဒများကိုလမ်းမှပေါ်ရောက်မိတို့ဟောပြရပါမည်နိအဲ့တော့နတ်ပူဇော်တယ်ဆိုတာဟာကိုယ်ကိုယ်တာနဲ့ပူဇော်တာကတော့မတူပါဘူးကိုယ်ကိုယ်တယ်ဆိုရင်တော့တရဏဂုံပြတ်ပါတယ်ကိုယ်ကိုယ်တာမဟုတ်ဘဲနဲ့ပူဇော်ရုံပူဇော်တာကတရဏဂုံမပြတ်ပါဘူးဖရာလက်ထက်ကဆိုရင်ပလိနတ်စာကျွေးတဲ့ထုံးစံနဲ့ရှိခဲ့ဖို့တာဖြစ်တဲ့အတွက်ပူဇော်တာတို့ကြွေးတာမွေးတာတို့ဒါနပြုတာတို့ဟာတရဏဂုံမပြတ်ပါဘူးတရဏဂုံမပြတ်တဲ့အတွက်ဘာမှအထုတ်တယ်တာမြင့်ဆရာအကြောင်းမရှိပါဘူးအဲ့ဒီတော့ပြောရမှာကတရဏဂုံပြတ်အောင်တော့မလုပ်ကြနဲ့တရဏဂုံမပြတ်တဲ့အနေဒါတော့လုပ်ချင်လုပ်ကြဒီလိုပဲပြောရမှာပါအဲ့တော့နတ်ခုနလိုနတ်ကိုကိုးကွယ်တယ်ကိုးကွယ်တယ်ဆိုတာဒါကစကားအဖြစ်ကတော့ကိုးကွယ်တယ်လို့ပြောကြတာပေါ့လေသို့တော့အိမ်မှာအုံသိဆောတဲ့လူတိုင်းတရဏဂုံပြတ်တယ်လို့ပြောလို့မရပါဘူးအိမ်မှာဥမင့်ကျော်ကိုပွဲတဲ့လူတိုင်းတရဏဂုံပြတ်တယ်လို့ပြောလို့မရပါဘူးဒါကတော့သူ့ရဲ့အတိတ်နဲ့ပုံမှန်မူတည်ပါတယ်အကောင်လုံးတရက်ဒီဝလုံးရှင်နဲ့ရမ်းလို့တော့မရပါဘူးသူ့ရဲ့စိတ်စေတနာပုံမှန်မူတည်ပါတယ်ဖြစ်ပျက်ကဒုက္ခသစ္စာတိတဲ့မြင်တဲ့ဉာဏ်ကမဂ္ဂသစ္စာကိုဆိုရာမဲ့စောချပုံကိုများနာလည်အောင်ရှင်းပြပါအခုပြောတဲ့မဂ္ဂဝိပဿနာမဲ့ပါမဲ့သောစရာကလောကုတ္တရာမဲ့ပါအခုပြောတဲ့မဲ့ကဝိပဿနာမဲ့ပါဖြစ်ပျက်ကဒုက္ခသစ္စာဒုက္ခသစ္စာကိုမြင်တဲ့မဲ့ဒီဝိပဿနာမဲ့ပါဒုက္ခသစ္စာကိုမြင်တဲ့မဲ့ဒီဝိပဿနာမဲ့ဖြစ်တဲ့အဲ့ဒီဝိပဿနာဒီကာမဇောပဲဖြစ်ပါတယ်ကာမဇောဖြစ်တဲ့အတွက်ဇောခဏနဲ့နဲ့သွားတာပါမဲ့သောစရာအခုပြောတဲ့မဲ့သောစရာကလောကုတ္တမဲ့ကိုပြောတာပါလောကုတ္တမဲ့ဆိုတာကပရိကံဝိဇ္ဇာနဲ့လောကုတ္တဘုမဲ့တဲ့ချင်းဖွင့်နေချင်းပြီးတော့ပြစ္ဆောကနာဇောပြီးတော့ဘဝင်စိတ်သွားတာပါဇောချင်းမတူပါဘူးအဲ့ဒါကြောင့်မလို့မဲ့ဇောကြပုံကတော့လောကုတ္တမဲ့ဇောကြပုံကတော့ခုနပြောသလိုပါပဲပရမဖြစ်ပြမြင်တယ်ပြီးတော့ဖြစ်ပြမုံတယ်ဖြစ်တော့ဖြစ်ပြဆုံးတယ်ဖြစ်ပြမဆုံးခင်မှာသူရဲ့ဝိပဿနာဉာဏ်ဤပါကိုကြည့်ဖြစ်ပြကိုကြည့်ပါတယ်ဖြစ်ပြကိုကြည့်ပြီးကြည့်နေညာတော့လည်းပဲသူရဲ့စိတ်ထဲကသူရဲ့ဉာဏ်ထဲမှာဒီဖြစ်ပြကိုမကြည့်ချင်တော့လောက်အောင်မုံတိမှုဆိုတာဒေါသနဲ့မုံတာမဟုတ်ပါဘူးငင်းငွေတဲ့သဘောနဲ့မုန်းတာပါမုန်းမယ်မုန်းကြတော့လည်းအခြားကြည့်ကြမရှိတဲ့အခါတော့ဒီဖြစ်ပြပဲသူပြန်ကြည့်နေရဖြစ်ပြကိုကြည့်နေတဲ့သူရဲ့ညာကတခြားကိုသူကအာယုန်နေပါတယ်အာယုန်နေပါတယ်အ အာယုနေပေမဲ့လည်းနိဗ္ဗာန်ရဲ့တဘာဝကိုမမြင်သေးတဲ့အတွက်ဖြစ်ပျက်ကိုပဲပြန်ပြီးတော့ကြည်နေရတဲ့ကြည်နေရပါသေးတယ်။အဲဒီလိုကြည်နေကြည်နေရင်လည်းနောက်ဆုံးပရိက္ခာမစ္စလုံးတော့ဂုဏ်တဘုဂုဏ်တဘုတွေဆိုတာကဒါကနောက်ဆုံးစိတ်ကိုပြောတာပေါ့ဝိပဿနာရဲ့နောက်ဆုံးစိတ်။နောက်ဆုံးစိတ်လည်းရောက်တော့ဒီဖြစ်ပျက်ဆိုတဲ့အစဉ်ကိုလုံးဝမမြင်တော့ဘဲနဲ့ဖြစ်ပျက်မဖြစ်မပြည့်ရဖြစ်တဲ့နိဗ္ဗာန်ကိုတန်းပြီးတော့မြင်လိုက်ပါတယ်။အဲဒီလိုတန်းပြီးတော့မြင်အောင်ဂုဏ်တဘုစိတ်ကနေပြီးတော့ကတ္တချပေးလိုက်ပါတယ်။အဲဒီလိုကတ္တချပေးလိုက်တဲ့အတွက်ဖြစ်ပျက်ကိုမြင်တဲ့အချိန်မှာဝိပဿနာမဲ့မဖြစ်မပြည့်တဲ့နိဗ္ဗာန်ဝင်တဲ့အချိန်မြင်တဲ့အချိန်မှာလောကုတ္တရာမဲ့ဖြစ်ပါတယ်။အဲဒီလောကုတ္တရာမဲ့ဖြစ်တဲ့အချိန်ဟာဇောဝတစ်ချိန်မဲ့ကြပါတယ်။ဇောတစ်ချိန်ကြပြီးဖောဝါနှစ်ချိန်သုံးဖို့သုံးချိန်ကြပါတယ်။ဖောနှစ်ချိန်သုံးချိန်ကြပါတယ်။နောက်ပရိသမိရာမဲ့မှာဖောတစ်ချိန်နဲ့ကြတယ်ဆိုတော့အယူဝါဒလည်းရှိပါတယ်။ထပ်ပါတော့အများနာလည်းထတာကဖောနှစ်ချိန်သုံးဖို့သုံးချိန်ကြပါတယ်။အဲဒီလိုကြပြီလို့ရှိရင်ပိဿကနာဆိုပြန်ကြတယ်လို့ဆိုပါတယ်။အဲဒါကြောင့်မလို့တကယ်တော့လောကုတ္တရာဆိုကြတဲ့အချိန်ဟာမဲ့တစ်ချိန်ဖောနှစ်ချိန်သာဖြစ်တဲ့အကြာကြီးမဟုတ်ပါဘူး။စက္ကန့်ပိုင်းလေးတော့ပဲရှိပါတယ်။အဲဒီစက္ကန့်ပိုင်းတော့မှအမြဲတမ်းလိမ့်မယ့်တဲ့အချိန်ကာလကလေးပဲဖြစ်ပါတယ်။အကြာကြီးဖြစ်ဖြစ်ဆုံးနေတာမဟုတ်ပါဘူး။တေချာတဲ့ပုံစံတွေကဖြစ်ဖြစ်ဆုံးနေတာ9မိနစ်လောက်ကြာတယ်။တေချာကဒီလိုပြောတာပေါ့နော်။ဖြစ်ဖြစ်ဆုံးပြီးတော့နိဗ္ဗာန်ကိုပေထိုင်ကြည့်နေကြည့်ကောင်းကောင်းနဲ့ကြည့်နေတာ9မိနစ်လောက်ကြာ။ဆိုတော့နည်းနည်းတော့အတိပြုရတာနည်းထက်ပါတာပေါ့နော်။တကယ်ကတော့9မိနစ်လည်းမကြောက်၊2မိနစ်လည်းမကြောက်၊1မိနစ်လည်းမကြောက်။အဲ့ဒါကြောင့်မလို့အဲ့ဒီနေရာမှာအပြောကနည်းနည်းခက်တယ်လို့ဆုံးဖြတ်ရတာလည်းနည်းနည်းခက်ပါလေ။အဲ့တော့တရင်တော်နဲ့မြတ်သောဘုရင်ယောက်ျားမြတ်သာအရင်ကွယ်လွန်ကြပါသည်။နိုင်ငံတကာဆင်းရဲစရာများအရာလေးမိမများတဲ့တတန်းတူကြရခြင်းကိုအဲ့ဒါတွေကလူမှုရေးလောကရေးတွေဖြစ်တဲ့အတွက်တိတိကျစာနဲ့ပင်နဲ့တိတိကျကျသတ်မှတ်လို့မရနိုင်တဲ့ကိစ္စတွေပါနော်။စာနဲ့ပင်နဲ့တိတိကျကျသတ်မှတ်လို့မရနိုင်တဲ့ကိစ္စတွေပါဒါကလောကကြီးရတယ်ပါသိပ္ပံပညာရှင်များနဲ့သာဆိုင်မဲ့သဘောရှိပါတယ်ကုသိုလ်ကအကုသိုလ်ကနဲ့ဘာမှမပတ်သက်ပါဘူးအမျိုးသမီးများတွေမျိုးသားများတွေဒါနသီလဘာဝနာပို့ပြီးအထောက်ကြတာတွေ့ရပါတယ်အနာဂတ်ဘဝမှာမျိုးသားဘဝရနိုင်မရနိုင်နိဗ္ဗာန်ဝင်ပြီးဈာဘဝတကုံမှာမေတော်မိနတာဖရာမေတော်လိုနတ်သားဘဝရနိုင်မရနိုင်အမျိုးသမီးများဒါနသီလဘာဝနာပို့ပြီးအထောက်တာကဒါကလည်းပဲခုနပြောသလိုသူတို့ရဲ့ဘဝအနေထားအဖြစ်တော်ကောင်တို့ရဲ့စိတ်စေတနာအဖြစ်တော်ကောင်တို့ရဲ့အလောကံအချင်းအလတ်မှုအဖြစ်တော်ကောင်ဖြစ်သွားတာလို့ဒီလိုပဲယူဆပါတယ်။ဒါပေမဲ့လို့လည်းပဲဒါနသီလဘာဝနာလုပ်နေကြတဲ့ပုဂ္ဂိုလ်တဲ့ဟာစိတ်မှန်သောတရားတရားကြောင့်လုပ်ပါတယ်လို့ဒီလိုတိတိကျကျတော့ပြောလို့မရပါဘူး။အကြောင်းတွေအများကြီးရှိပါတယ်။စိတ်မှန်တဲ့တရားတရားကြောင့်လုပ်တဲ့ပုဂ္ဂိုလ်များရှိသလိုအခြားအကြောင်းတွေကြောင့်လုပ်တဲ့ပုဂ္ဂိုလ်တွေလည်းအများကြီးရှိနိုင်တဲ့အတွက်တိတိကျကျအဖြစ်ထွက်ဖို့ဆိုတာကတော့တည်တည်ချာချာစစ်တမ်းကောင်းခြင်းမှသိရမယ့်သဘောရှိပါတယ်။အများအားဖြင့်တော့ဒီလိုပြောမယ်ဆိုလို့ရှိရင်တကယ်စစ်စစ်မှန်မှန်နဲ့ဒနာတိလဘာဝနာပြုတာရှိတယ်လို့စစ်စစ်မှန်မှန်မို့ပဲနဲ့ဂုဏ်ယူခြင်းလို့မျက်နာလိုခြင်းလို့ပေါ်ပေါ်လေးပေါ်လေးထင်ရှားခြင်းလို့နော်စသဖြင့်အလောကပုဂ္ဂိုလ်နဲ့အကြောင်းတွေဖြစ်ခြင်းလို့စတဲ့အကြောင်းတရားတွေအသိလို့ရှိရင်နှက်ပြောက်ခြင်းလို့မျိုးသားတွေကတော့ဟိုခုနလိုနတ်ပြည်တို့ဘာတို့ဒါတွေသိစဉ်းစားတဲ့ပုံပေါ်သိမရှိပေမဲ့အမျိုးသမီးတွေကတော့အရာတွေစဉ်းစားတာများပါတယ်။အဲဒီလိုအကြောင်းအရာတွေကိုအာယုံပြုတ်ပြီးတော့ဒါနသီလဘာဝနာကုသိုလ်တွေပြုကြတာများတဲ့အတွက်ဒါကတော့စိတ်ဓာတ်ကောင်းရမှသိရမယ့်သဘောရှိပါတယ်။အဲဒီပုံပေါ်တွေအမျိုးသမီးတွေကုသိုလ်ပြုပြီးတော့အမျိုးသားဖြစ်နိုင်ပါတယ်။အမျိုးသမီးကလည်းအမျိုးသားဖြစ်နိုင်တယ်လို့မျိုးသားကလည်းအမျိုးသမီးဖြစ်နိုင်ပါတယ်။ဒါကြောင့်မေတော်မိနတ်သားလို့နတ်သားဘဝရနိုင်ပါတယ်။ရနိုင်ပါတယ်။ဒါမျိုးသားကလည်းအမျိုးသမီးဖြစ်နိုင်တယ်လို့မျိုးသမီးကလည်းအမျိုးသားဘဝကိုရနိုင်ပါတယ်အရှင်မယဇနိဒာဓမ္မကြောင်းတဲ့ယာကင်းတွေဆယ်ရစကဟောကြားရမည်ရဲ့ကိုမရှိပါဘူးဘုရားရှင်ရှေ့တွင်ဩဃာတကရောကျိုးပင်သီလတောင်းခါရင်မိမိဖာသာသီလဆောက်တည်ခြင်းနှင့်ဆရာတော်တစ်ပါးပါးအကြောင်းသို့သွားရင်မိသီလဆောက်တည်ခြင်းအကျိုးချမ်းသာပေါ့သီလခံယူရတဲ့ဆရာကတော့ပုဂ္ဂိုလ်တို့ပုဂ္ဂိုလ်များတစ်ပါးပါးစီမှာတောင်းပြီးတော့ခံယူတာကလင်းနဲ့မှုရှိပါတယ်။ဂရိခန်တဲ့သဘောမျိုးလည်းဖြစ်ပါတယ်။ပို့ပြီးတော့လည်းအာယုံနဲ့လင်းနဲ့မှုလည်းပို့ဖြစ်ပါတယ်။အဲဒါကြောင့်မို့လို့ပုဂ္ဂိုလ်တို့ပုဂ္ဂိုလ်များတစ်ပါးပါးစီမှာတောင်းခံပြီးတော့ဆောက်တည်တဲ့သီလကပို့ပြီးတော့ခိုင်မာတဲ့သဘောရှိတယ်။ကိုယ်စိတ်ကိုပို့ပြီးတော့လင်းနဲ့စီတာဖြစ်တဲ့အတွက်အဲ့ဒီသီလကပို့ပြီးတော့ကောင်းပါလေ။အဲ့ဒီလိုမှမရနိုင်ဘူးဆိုရင်တော့လည်းပဲဘုရားမြတ်စွာဘုရားရဲ့ရုပ်ပွားတော်ရှိမှာနော်။မြတ်စွာဘုရားရုပ်ပွားတော်ရှိမှာအာသီလခံယူလိုက်ရင်လည်းမြတ်စွာဘုရားရုပ်ပွားတော်ကိုပင်လည်းရင် တတ်တော်ထေရှားမြတ်စွာဘုရားကဲ့သို့သဘောထားပြီးတော့ခံယူဆောက်တည်တာဖြစ်တဲ့အတွက်သူလည်းပဲလင်းနေတဲ့အသွင်သဏ္ဍာန်ရှိပါတယ်။ဘုရားရပွားတော်ရှိလည်းမဟုတ်ဗမာလည်းမဟုတ်ဘဲကိုယ့်ဘာသာကိုထိုင်ပြီးတော့သီလယူလည်းရတာပါပဲ။ဒါပေမဲ့လို့လည်းပဲခုနလိုလင်းနေတဲ့သဘောတော့မရှိပါဘူး။အဲဒါကြောင့်ဘာကွာတယ်လဲဆိုတော့လင်းနေတဲ့သဘောနဲ့မလင်းနေတဲ့သဘောဒါကွာတာပါပဲ။ဘုရားရှင်ရှင်းမှာခံယူတယ်ဆိုတာကဘုရားရှင်ရှေ့ဆိုတဲ့ဒီလောက်တည်းအာယုံပြုတ်ရင်တော့ကွာပါလေ။ဘုရားရှင်ရှင်မို့ပဲနဲ့အာမြတ်စွာဘုရားရှင်မှာတို့ကသီလယူခဲ့တာ။ဘုန်းကြီးတွေရှိတော်မဟုတ်ဘူး။တက်တော်ထင်ရှားမြတ်စွာဘုရားရှင်ကြီးမှာတို့ကသီလတောင်းလာခဲ့တာဆိုတော့အဲ့ဒီလိုလေးနှစ်တည်းစိတ်မျိုးမွေးမယ်ဆိုရင်တော့ဒါသူကတော်ပို့ပြီးတော့အကျိုးပို့ကြည့်မဲ့သဘောရှိပါတယ်။အဲ့တော့ကိုယ်စိတ်ပေါ်မှာပဲမူတည်ပါလေ။မိမိရသီလပေးသည့်ဆရာတော်ဒီသီလမြတ်သူမဟုတ်ပါကတပည့်တော်ဆောက်တရားတဲ့သီလမှာအကျိုးရှိမရှိမဆိုင်ပါဘူး။မဆိုင်ပါဘူးတို့ကအကျိုးရှိပါတယ်။သီလပေးတဲ့ဆရာတော်သီလရှိခြင်းမရှိခြင်းကမဆိုင်ပါဘူး။သီလယူတဲ့ပုဂ္ဂိုလ်သီလအပေါ်မှာစောင့်ထိန်ခြင်းကသာအဓိကပါပဲ။ဘာကြောင့်လဲလို့ဆိုတော့ကုသိုလ်ရတယ်မရဘူးဆိုတာကစေတနာပေါ်မှာမူတည်ရတာပါ။ကိုယ့်ရဲ့စေတနာခိုင်မာရင်ကိုယ့်အတွက်ကုသိုလ်ရပါတယ်။ကိုယ့်စေတနာမခိုင်မာရင်ကိုယ့်အတွက်ကုသိုလ်မရပါဘူး။အဲဒါကြောင့်မလို့ဒါနကုသိုလ်ပြုပြုသီလကုသိုလ်ပြုပြုဒါနကုသိုလ်ပြုတဲ့နေရာမှာအလုကံပုဂ္ဂိုလ်ကမြင့်နေဖြစ်စေမြတ်သည်ဖြစ်စေရုပ်သည်ဖြစ်စေကိုယ်စေတနာခိုင်မာရင်အကျိုးကတော့ရပြီသားပါသီလဆောက်ရတဲ့နေရာမှာလည်းပဲသီလပြည့်တဲ့ပုဂ္ဂိုလ်ကသီလစင်ကြယ်သည်ဖြစ်စေမစင်ကြယ်သည်ဖြစ်စေကိုယ်စေတနာခိုင်မာတယ်ဆိုရင်သီလကတော့ရပြီသားဖြစ်ပါတယ်အကျိုးကလည်းရပြီသားဖြစ်ပါတယ်ကုသိုလ်အကုသိုလ်တိုင်းတာတဲ့နေရာမှာကိုယ့်ရဲ့မိမိတဏ္ဍမှာပေါ်တဲ့စေတနာကသာအဓိကဖြစ်ပါတယ်ဒါကြောင့်မလို့ညောင်မင်းကြီးလောက်လှူတော်လဲညောင်စည်းလောက်ရတယ်ညောင်စည်းလောက်လှူတော်လဲညောင်မင်းကြီးလောက်ရတယ်ဆိုတာဒါပစ္စည်းနဲ့တိုင်းတာတာမဟုတ်ပါဘူးစေတနာနဲ့တိုင်းတာတာပါဒါနည်းတူတာပါပဲပါကလေးတစ်ပွဲလှူလို့60တကဘာအပင်မလာဘူးဆိုတာလည်းပဲစေတနာနဲ့တိုင်းတာတာပါစေတနာနဲ့တိုင်းတာတာပါသူ့လောက်မှစေတနာမရှိရင်တော့60တကဘာမပြောနဲ့တကဘာတော့မခံပါဘူးအပင်တော့ရောက်တာပါလေညာချင်းစေတော့ရမတ်တကုစာယူစေတော့ပြီဖရာတွင်သီလပြန်ယူနေဥပ္ပောပြတ်မပြတ်ဥပ္ပောဆိုတာကဥပ္ပုသရာကဥပ္ပုသီလနဲ့ငါးပါးသီလမတူပါဘူး။ငါးပါးသီလဆိုတာကတသလုံးဆောင်ထည့်ရမယ့်သီလဖြစ်တဲ့အတွက်ဘယ်ချင်းမဆိုကျွလွန်ရင်သီလပြတ်ပါတယ်။ဥပ္ပုသီလဆိုတာကအဲ့ဒီငါးပါးသီလထဲမှာအပိုဆောင်းလာတဲ့သီလတွေကိုပြောတာပါ။အာပြမစရိယရဲ့ဝိကလဘောဓနာရဲ့ဣစ္ဆာကိတ္တမလကန္တရဲ့ဥစ္စာဒေနာရဲ့အဲ့ဒါတွေကိုပြောတာပါ။အဲ့ဒီသီလတွေကသူကကာလပရိယန္တသီလတွေပါ။ကာလပိုင်းခြားနဲ့ဆောင်ထည့်လို့ရတဲ့သီလတွေပါ။ဒါကြောင့်မလို့ဥပ္ပုပြတ်တယ်မပြတ်ဘူးဆိုတာကပါပြောတာလည်းလို့ဆိုလို့ရှိရင်ဥပ္ပုဆက်ပြီးတော့စောင့်တာမစောင့်ဘူးလားဆိုတာနဲ့ဆိုင်ပါတယ်ဆိုကြပါစို့ငါးပါးသီလသာသီလကျိုးတယ်လို့ခေါ်တာဥပ္ပုသီလသီလကျိုးတယ်မရှိပါဘူးเนาะငါးပါးသီလကတော့ဖောက်ဖြတ်ရင်သီလကျိုးတယ်ဥပ္ပုသီလကဆိုကြပါစို့ညနေပဲမစားဘူးလို့သီလယူထားတယ်ညနေပဲမစားဘူးလို့သီလယူထားတယ်ယူထားပြီမဲ့လို့လည်းပဲည9နာရီကျတော့ကိုယ်ကစားကျင်လာတယ်စေတောက်လို့ပဲစားစားစားလို့ပဲစားစားအကြောင်းတစ်မျိုးမျိုးနဲ့ပဲစားစားစားပြီဆိုတာနဲ့ဒီသီလသည်ရပ်ပါပြီသူရသီလအစင်ပြီးရပ်သွားပြီဆက်ပြီးတော့ကုသိုလ်မရတော့ဘူးအကုသိုလ်မဖြစ်ပါဘူးသီလကျိုးတယ်ဆိုတဲ့အဓိပ္ပာယ်ကအကုသိုလ်ဖြစ်တဲ့အဓိပ္ပာယ်ပါအဲ့ဒါကငါးပါးသီလနဲ့ပဲပတ်သက်တာပါရှစ်ပါးသီလနဲ့မပတ်သက်ပါဘူးအဲ့ဒါရှစ်ပါးသီလကတဏှာကြီးဆောင်ထည့်ရင်တဏှာကြီးကုသိုလ်ရမယ်နှစ်နာရီဆောင်ရင်နှစ်နာရီကုသိုလ်ရမယ်ငါးနာရီဆောင်ထည့်ရင်ငါးနာရီကုသိုလ်ရမယ်24နာရီဆောင်ထည့်ရင်24နာရီကုသိုလ်ရမယ်မဆောင်ထည့်နိုင်ဘူးစားမိသွားတယ်ကုသိုလ်ဆက်မရတော့ဘူးဒါပါပဲအကုသိုလ်တော့မဖြစ်ပါကြမ်းမလို့ဥပ္ပိုလ်ပြတ်မပြတ်ဆိုတာလေဥပ္ပိုလ်ပြတ်တာဟုတ်ပေါ့မဟုတ်အဲ့ဒီနေရာမှာသူ့ဥပ္ပိုလ်ကရပ်သွားပြီရှေ့ကမသွားတော့ဘူးရပ်သွားပြီရပ်သွားတာပြောတာပါဥပ္ပိုလ်ပြတ်တာမဟုတ်ပါဘူးဆိုတော့မှာခဲ့ကြရလေမယားနှုတ်သည်နောက်ဘဝတည်းအမှောင်မောင်နှမဖြစ်ခဲ့ကြသည်အရွယ်ရာလောကနှုတ်စလုံးလက်ထက်ရာကြာစီကြသည်ကိုမိဘများကခွင့်ပြုမှုနိုင်ကြ၍စိတ္တသာဖြင့်ငငယ်ရွယ်ဖြင့်ကျွမ်းတော်ကြခဲ့ရပါသည်ယခင်ဘဝကလေမယားဖြစ်ခဲ့သည်ဆိုခြင်းမှာ၎င်းတို့ကိုယ်တဲ့ဘဝကိုသိနိုင်မသိနိုင်သိနိုင်မသိနိုင်ဆိုတာကဒီဇတ်တော်တွေထဲမှာတာရကရှိတာပဲဇာတိတရညာဆိုတာဇာတိတရညာရရင်သိနိုင်ပါတယ်ဇာတိတရမညာညာမရရင်မသိနိုင်ပါဘူးဒါကြောင့်မလို့သိတယ်လို့မပြောလို့ဘူးသိနိုင်တယ်လို့တော့ပြောလို့ပါတယ်ဇာတိတရညာဆိုတာကဘာမဲ့ဘာဖို့မှမရဘဲနဲ့လည်းပဲဇာတိတရညာဆိုတာရနိုင်ပါတယ်ဘာအကျင့်မှမရှိဘဲနဲ့လည်းပဲဇာတိတရညာဆိုတာရနိုင်ပါတယ်အဲဒီတော့ဇာတိတရညာဆိုတာဟာသာမာပုဂ္ဂိုလ်များတော်မှာရနေတဲ့ညာဖြစ်တဲ့အတွက်သူတို့လည်းရနေပါတယ်။သူတို့သည်ဇာတိတရညာရပါတယ်လို့ချိန်နေအတိမပြုတ်နိုင်ပါဘူး။သို့သောရနိုင်တယ်လို့တော့ပြောနေပါတယ်။ ဟောမဟုတ်ဆိုတော့ကိုယ်လည်းမမြင်ဘူးလို့မပြောနိုင်ပါဘူးအဘိဓမ္မာနဲ့ပါတော့အဘိနဲ့ပညာပိသင်္ခါရနဲ့ပါတော့အဘိအဘိဓမ္မာမှာပါတဲ့အဘိကတော့အနက်၄နဲ့လောက်ရှိပါတယ်အဘိယောဓိမန္တောတို့နော်အဘိယောဓိမန္တောအတိတ်ကံတော်တို့လွန်ခဲ့တော်တို့နော်ထူခြားတော်တို့ဒီလိုဒီပတိမြင့်မြင့်ရှိပါတယ်အဲ့ဒါကဒီပါရဇိကံထက္ကရာတို့သီလကံထက္ကရာတို့အာထာသနိနေထက္ကရာတို့ရဲ့ဏိဒံမှာကာရတ္တိရှိပါတယ်အဲ့ဒီကာရဒါဘုန်းကြီးတွေအားလုံးသိကြပါတယ်အဲ့ဒီကာရအတိုင်းမှာပါတဲ့အ ਨੇ ငါးမျိုးတော့ရှိပါတယ်နော်အဲ့ဒီအ ਨੇ ဆိုတော့အဓိကအဲကတော့အဘိဓမ္မာမှာပါတဲ့အ ਨੇ သည်ထူခြားတဲ့အ ਨੇ ကိုဟောပါတယ်အဘိသင်္ခါရမှာပါတဲ့အ ਨੇ သည်ရှေ့ရှုဆိုတဲ့အ ਨੇ ကိုဟောပါတယ်ရှေ့ရှုဆိုတာကအကျိုးကိုရှေ့ရှုဒီအကျိုးကိုအာရဟိုတင်စားပြောမယ်ဆိုဒီအကျိုးကိုအာယုံပြုပြီးတော့ဒီလမ်းသွားတော့မယ်ဥပမာဒီလမ်းသွားတော့ဆိုအဲ့ဒီသွားမယ်လမ်းကြောင်းကိုအာယုံပြုပြီးတော့ဒီကပြင်ဆင်နေတာမာဒီမလည်းပြန်ဆိုလို့ရှိရင်ဥပမာအာနေပြတော့သွားမယ်ဆိုလို့ရှိရင်ကပြင်ဆင်နေတာဟာနေပြတော့လမ်းကဘယ်လိုရှိတယ်လမ်းနေတာဘယ်လိုရှိတယ်ဒီတရားနဲ့မဖြစ်ဘူးဒီတရားနဲ့မှဖြစ်မယ်ဒီစီလင်းမရဘူးပဲစီလင်းမှဖြစ်မယ်အဲ့ဒီလိုအာယုံပြုပြီးတော့ပြင်ဆင်နေတာမသွားခင်အာယုံပြုပြီးတော့ပြင်ဆင်နေတဲ့အာသဘောမျိုးအဲ့ဒီအပီမျိုးပါအဲ့ဒါဘေးသင်္ခါရမှာပါတဲ့ဘေးသည်လာရရောက်ရမဲ့ဘဝအနေထားလေးကိုအာယုံပြုတ်ပြီးတော့ပြင်ဆင်တဲ့အဘိဆိုတော့ရှေ့ရှုဆိုတဲ့အဓိပ္ပာယ်ရပါတယ်ရှေ့ရှုဆိုတဲ့အဓိပ္ပာယ်ရပါတယ်အဘိဓမ္မာပါတဲ့အဘိကတော့အထူချားသောဆိုတဲ့အဓိပ္ပာယ်ရပါတယ်သောတာပန်တည်ပြီးသူများတည်ဆုံးရင်ကာမဝန္တုပုံတို့ရောက်လာရင်ပုရုဇဉ်နေပြီးရောက်ပါသလားမဟုတ်ပါဘူးသောတာပန်အနေနဲ့ပဲရောက်ပါတယ်သောတာပတ္တိမေတ္တာဖြစ်ဖြစ်ဘေရောထုံးတာမရှိပါဘူးမနောဒွါရမနာဒမနာယတနာဤသုံးမျိုးတရားကိုရာကုန်သိလိုပါသည်မနောဒွါရဆိုတာကပွင့်စိတ်ကိုပြောတာပါနော်မနာဒဆိုတာကမနာဒဆိုတာကအဲ့ဒီမှာမနာဒတို့မနာဒဆိုတာကစိတ္တခုယောကိုစိတ်ကိုပြောတာပါမနာယတနာဆိုတာကမနာယတနာဆိုတာကပွင့်စိတ်ကိုပြောတာပါနော်မနောဒွါရဆိုတာလည်းပွင့်စစ်ကိုပြောတာပါမနာယတနာဆိုတာလည်းပွင့်စစ်ကိုပြောတာပါအာယတနာနဲ့ဒွါရဟာအတူတူပါပဲတချို့တချို့နေရာမှာဒွါရလို့သုံးတယ်တချို့တချို့နေရာမှာအာယတနာလို့သုံးတဲ့အတွက်အတူတူပါပဲမနာဒဆိုတာကတော့မနာဒတို့ဓမ္မဒတို့မှာမနာဒဆိုတာကစိတ္တခုယောကိုစက်ကိုပြောတာပါစဝိုင်းဆောင်ရနေပါသော6ခုမြောက်အခန္ဓာပွင့်စစ်ဆိုဒီမှာအထက်သုံးမျိုးတွင်မြေတိအရာကိုကိုစားပြုရေးထားပါတယ်မနောဒွါရကိုကိုစားပြုပြီးရေးထားပါမနာယတနာလို့ပြောရင်လည်းဖြစ်နေပါတယ်အဓိကကတော့သလာယတနာမှာပါတဲ့မနာယတနာကိုပြောတာပါမဂုံပါဏိတရားတွေအရေးကြီးသောဘလဘဝိပဿနာဒဘလဝိပဿနာကိုခွာကြမှုသည်မြေတိပါဠိတော်ကိုမြညာပြည့်ဖြစ်ပေါ်လာပါတယ်လေမြေတိပါဠိတော်ကိုမြညာပြည့်ဖြစ်ပေါ်လာပါတယ်လေဆိုတဲ့နေရာမှာဘလဘဝိပဿနာဆိုတဲ့စကားလုံးဟာပရိသမ္ပရာမေအထက်ကရာမှာတွေ့ပါတယ်ဒဘလဝိပဿနာဘလဘဝိပဿနာဆိုတဲ့စေကလောင်းဟာပရိသမ္ပဒာမဲ့ထက္ကရာမှာတွေ့ပါတယ်။နောက်တန်ယုတ်ထက္ကရာမှာတွေ့ပါတယ်။တန်ယုတ်ထက္ကရာတွေ့ပါတယ်နော်။ပရိသမ္ပဒာမဲ့ထက္ကရာမှာတွေ့ပါတယ်။စာမျက်နှာတော့တိတိကျကျမင်းနေလို့မပြောနိုင်ပါဘူး။အဲ့ဒီဘလဘနဲ့ဒုဗလဖြစ်ဖို့ဆိုတာကနာမရူပပရိစ္ဆရာညာပိစ္ဆပရိကညာရရင်ဘလဘဝိပဿနာဖြစ်ပါတယ်။နာမရူပပရိစ္ဆရာညာပိစ္ဆပရိကညာမရရင်ဒုဗလဝိပဿနာပဲဖြစ်ပါတယ်။နာမရူပပရိစ္ဆေညာရရင်ဒိဋ္ဌိဆင်ပါတယ်ပိစ္ဆပရိကညာရဝိသကိစ္စဆင်ပါတယ်အရိနကုဆင်တဲ့ပုဂ္ဂိုလ်များသာဘလဝဝိပဿနာဆိုတဲ့အထက်ညာကိုတက်ပါတယ်အဲ့ဒီဒိဋ္ဌိမဆင်အဲ့ဒီကိလေသာနှစ်ပါးမဆင်တဲ့ပုဂ္ဂိုလ်များသည်ဝိပဿနာပင်ဖြစ်ပင်ပညာတော်လည်းပဲအထက်ညာကိုမြောက်နိုင်ပါဘူးအဲ့ဒါကြောင့်သူကဒုဗလဝိပဿနာလို့ခေါ်ပါတယ်ဝင်လေဝင်မှန်းသိပြီးဝင်လေဟုသိထွက်လေဓမ္မသိပြီးထွက်လေသိရှုလင်အင်းသစ်နှစ်ခုကိုရှုသည်ဟုယူဆလို့ရပါသလားမရပါဘူးဝင်လေကိုဝင်လေဝင်လေကယုတ်ဝင်မှန်းသိတာကစိတ်စိတ်ကိုသိမှအင်းနဲ့စိတ်ကိုရှုတယ်လို့ခေါ်နိုင်ပါတယ်အဲ့ဒါနဲ့ပတ်သက်လို့တော့တကယ်တမ်းကျတော့ဝင်လေကိုဝင်လေမှဝင်လေကိုထောသောစိတ်ထွက်လေကိုအာထောသောစိတ်ဝင်လေကိုရှုသောစိတ်ထွက်လေကိုထောသောစိတ်ကိုရှုရမယ်ဆိုတော့ဘုဂုဆရာတော်ဘုရားကြီးရဲ့ဥပါလိတရားမှာပါတဲ့စကားလုံးမှာဒါပေမဲ့တကယ်တမ်းလက်တွေ့အလုံးလုံးကြည့်တဲ့အခါကျတော့လက်တွေ့တော့လုံးလုံးသိပြီးတော့အဆင်မပြေပါဘူး။ဘာဖြစ်လို့အဆင်မပြေသလဲလို့ဆိုတော့အသက်ရှူတဲ့နေရာမှာနော်အဝင်လေလေးထွက်စီခြင်းနဲ့စိတ်ကိုကြည့်ပြီးတော့မှဝင်လေထွက်တာကိုစောင့်နေမှဆိုရင်တရားခန္ဓာကိုယ်ရဲ့နေတာကအဲ့ဒီအချိန်မလိုက်နိုင်ပါဘူး။ထွက်လေလေးထွက်တာထွက်တဲ့ဆွခြင်းနဲ့စိတ်ကိုကြည့်ပြီးတော့မှထွက်လေလေးထွက်ခွင့်ပေးမှဆိုရင်လည်းခန္ဓာကိုယ်ရဲ့တဘာဝကအဲ့ဒီတိုင်မလိုက်နိုင်ပါဘူး။ အဲ့ဒါကြောင့်မလို့ကိုဘာမှမသိပင်မဲ့လည်းအိပ်ပျော်နေပင်မဲ့လို့လည်းပဲဝင်လေထွက်လေကပုံမှန်ရှိနေတာဖြစ်တဲ့အတွက်ဝင်လေဝင်စေခြင်းနဲ့စိတ်ကြောင့်ဝင်လေထွက်တယ်ထွက်လေထွက်စေခြင်းနဲ့စိတ်ကြောင့်ထွက်လေထွက်တယ်ဆိုတဲ့စကားသည်ရေပုံရတာမှန်ပါတယ်တိကျမှန်ပါဘူး။နောက်ပြီးတော့လည်းပဲဝင်လေဝင်ခြင်းနဲ့စိတ်ထွက်လေထွက်ခြင်းနဲ့စိတ်ဒီအရာလေးကိုတကူတကလိုက်ရှုနေရင်အသက်ကအောင့်အောင်ထားရတာဖြစ်တဲ့အတွက်ဘယ်တော့မှအဆင်မပြေနိုင်ပါဘူး။အဲ့ဒါကြောင့်မလို့ဒီနေ့ကိုယ်ကိုရှုဖို့ရအမတားခက်ပါတယ်။ဖြစ်နိုင်တဲ့နေ့ကတော့တခုတော့ရှိပါတယ်ဘယ်လိုနည်းနဲ့ဖြစ်နိုင်တယ်ဆိုရင်ဝင်လေကိုသိတဲ့စိတ်ထွက်လေကိုသိတဲ့စိတ်ဝင်လေကိုသိတဲ့စိတ်ထွက်လေကိုသိတဲ့စိတ်အဲ့ဒီလိုပြောရင်တော့ဖြစ်နိုင်ပါတယ်ဝင်လေကယုတ်နော်ယုတ်ဆိုတာကလေဆိုတော့ဒါယုတ်ကြမ်းမပြောကြပါစို့ပညာယုတ်ဝင်လေကယုတ်သူကိုသိတာကနာထွက်လေကယုတ်သူကိုသိတာကနာအဲ့ဒါယုတ်ကိုရှုရင်ဒါယုတ်ကိုရှုတယ်တော့ဘုရားရဲ့ဥပဒနာဖြစ်တာပေါ့အဲ့ဒီသူ့ကိုသိတဲ့စိတ်ကိုရှုရင်တော့စေတနာဥပဒနာဖြစ်တာပေါ့အဲ့ဒါကြောင့်မလို့ဝင်လေထွက်သောစိတ်ထွက်လေထွက်သောစိတ်လို့ရှုဆိုတာတဲ့ဝင်လေကိုသိသောစိတ်ထွက်လေကိုသိသောစိတ်ကိုရှုဆိုတာကလက်တွေ့လုံးလုံးကြည့်တဲ့အခါမှာနည်းနည်းလေးအဆင်ပြေတာတွေ့ရပါတယ်ဒါလည်းပဲအဆင်ပြေတယ်လို့သာပြောတာပါတကယ်တော့လက်တွေ့ကြတော့အဲ့ဒီလောက်အထိရှုရမှားတာအမြဲတမ်းခက်ပါတယ်အဲ့ဒါကြောင့်မလို့ရှုရမှားတာခက်တဲ့နေရာလေးတွေမှာကြက်ကိုကြက်ရှုနေမဲ့အစားရှုလို့မှတ်လို့လွယ်တဲ့နေရာတွေမှာရှုပြီးတော့မက်ဖို့ရနိုင်ရင်လူလဲတတ်တာလေကိုလိုချင်တဲ့ရင်မှန်းချက်လည်းပြည့်တယ်အဲ့ဒါကပိုကောင်းပါတယ်အဲ့ဒါကြောင့်မလို့ဒီကျိုးတွေယောဂီတွေကြတော့ဟာမိုးဆရာတော်ဘုရားကြီးကဒီတော့ညွှန်ကြားထားတာအဲ့ဒါကိုဆောင်းအောင်လိုက်ရှုမယ်သွားမဆန်းသတ်ပါနဲ့မဆန်းသတ်ကောင်းတဲ့အရာပါအဲ့ဒါကြောင့်မလို့ဝိပဿနာရှုတဲ့နေရာမှာထင်ရှားတာရှုမထင်ရှားတာမရှုနဲ့မထင်ရှားတာကြက်ကိုကြက်လိုက်ရှုနေမဲ့အစားထင်ရှားတာလွယ်လွယ်နဲ့ရှုသွားတော့ကောပါများအကျိုးချုပ်မှာမလို့တော့ဟုတ်တယ်မလားမတင်ရှားတဲ့ချက်ကိုချက်ကလိုက်ရှုနေလို့တွေ့ရင်တော့ပါမတွေ့တော့ဘောအလကားအချင်းကုန်တာပဲရှိတာပါပဲအဲ့ဒါကြောင့်မလို့မလို့ ਆ ဖဲနဲ့စမ်းသတ်တဲ့သဘောတွေကတော့မလို့ဆင်ကျင်ပါဘူးเนาะရှုလို့မှတ်လို့လွယ်တဲ့ဟာကိုသာရှုလိုက်ပါဖြစ်တဲ့ဟာကိုသာရှုလိုက်ပါလမ်းကြောင်းမှန်ရင်မဲ့ဖို့ကတော့ရကြမှာကြီးပါပဲနောက်သူပြောထားတဲ့စကားတွေကလည်းခုနပြောတဲ့စကားမျိုးတွေပါပဲတကယ်ကတော့ရှုဝင်ပါဖို့အမတ္တမလွယ်တဲ့အရာဟုတ်တို့တခုပါအဲဒါကြောင့်မလို့ဝိပဿနာရှုတဲ့နေရာမှာစာထဲမှာဘလို့ပဲပြပြဘလို့ပဲပြောပြောဒုက္ခဒုက္ခဟလာဒုက္ခဒုက္ခတုံးကအဲ့ဒီပုံစံတွေလွတ်လွတ်ရပြီမှာကိုလူလို့ရကြမှာရတာသူရတဲ့ကိုမရဘူးသူဖြစ်တဲ့ကိုမဖြစ်ဘူးအဲဒါကြောင့်နမူနာတော့ယူပါလက်တွေ့လုပ်ကြည့်တဲ့အခါကျတော့လွတ်လွတ်ရတဲ့နေရာကနေစလုပ်ပါလုံးလုံးမရတာကြီးတွေကိုသွားပြီးတော့နမူနာပုံတို့ယူပြီးတော့ရှောက်လုံးနေမှာဆိုလို့ရှိရင်အချိန်လဲကုန်တယ်လူလဲပန်းပါတယ်အဲဒါကြောင့်မလို့ဖြစ်နိုင်တဲ့အလုပ်ကိုလုပ်တာအကောင်းဆုံးပါပဲရှင်ပြရတော့ဗာမျက်ဆင်းနေမှုရှိဟမ်ကဲဟောက်ပြီနော်အဲဒီဆိုဆိုလို့ရှိရင်ခုနပြောတဲ့ယထာဘုဒ္ဓဉာဏ်နိဗ္ဗာန်ဉာဏ်မဉ္ဇဉ်သုံးမျိုးကိုပေါ်ရင်ဝိပဿနာဉာဏ်မဉ္ဇဉ်ဉာဏ်နှမျိုးယူအပ်ခြင်းကိုတပြီတော့မြန်နာနေအောင်ရှင်းပြပါအဲ့ဒါကတော့ရှင်းပြကြရအောင်မလို့ပါဘူးเนาะတမ္မတနာဉာဏ်ကနေပြီးတော့ဂုတ္တဘုဉာဏ်ဒီအားလုံးဟာဝိပဿနာတွေကြီးပဲအဲ့ဒီတော့ယထာဘုဒ္ဓဉာဏ်မဟုတ်ဆရာတော်ဘုရားကြီးပြောတဲ့ယထာဘုဒ္ဓဉာဏ်ဆိုတာကဟောသောရိမနဲ့နှိုင်းရှင်ပြီးတော့ပြရမယ်ဆိုရင်တမ္မတနာဉာဏ်ဟောတရားဘုရားဉာဏ်ကိုယထာဘုဒ္ဓဉာဏ်နဲ့မှထည့်ထားပါတယ်နော်နိဗ္ဗာန်ဉာဏ်ကဘယ်ကနေစမလဲဘင်္ဂဉာဏ်ဘိယဉာဏ်အရိဒီဝဉာဏ်နိဗ္ဗာန်ဉာဏ်အဲ့ဒါကိုနိဗ္ဗာန်ဉာဏ်လို့ပြထားပါတယ်နောက်ဉာဏ်တွေအားလုံးကမဉ္ဉဏ်ထဲမှာထည့်ထားပါတယ်မဉ္ဉဏ်နဲ့ထည့်ထားတဲ့ဆိုတာမဉ္ဉဏ်လို့ဆိုလိုတာမဟုတ်ပါဘူးဒါပေမဲ့မဉ္ဉဏ်ရဲ့ရှိပြီးဉာဏ်တွေပါဝိပဿနာလို့ဝိပဿနာပဲဒါပေမဲ့မဉ္ဉဏ်ရဲ့ရှိပြီးဉာဏ်တွေပါဆိုလိုရင်းကအဲ့ဒီဉာဏ်တွေရောက်သွားရင်မဉ္ဉဏ်ရဖို့တရားတော်ဖြစ်သွားပြီလို့ပြောတဲ့အဓိပ္ပာယ်မျိုးပါပဲသူတို့ဒီမဉ္ဉဏ်တော့မဟုတ်ပါဘူးအဲ့ဒါကြောင့်မလို့ဝိသုရိမမပါတဲ့ဉာဏ်လေးကိုအုပ်စုခွာလိုက်တဲ့အခါကျတော့လံဘုဘပရိစ္ဆရာဉာဏ်ပိစ္ဆပရိအဲတမန္တဏဉာဏ်ဝိရဘေဉာဏ်နဲ့ယထာဘုဒ္ဓဉာဏ်အမှန်ကိုမှန်တဲ့တဲ့ဉာဏ်အဲ့ဒီတည်းမှာတော့မှတလံဘုဘပရိစ္ဆရာဉာဏ်ပိစ္ဆပရိကဉာဏ်တို့လည်းပဲဒါပရိယအဖြစ်ပါတော့ပါတယ်ပါတော့တဲ့အတွက်အဲ့ဒါတွေပါပေါင်းပြီးတဲ့ယထာဘုဒ္ဓဉာဏ်လို့ပြောတဲ့တို့လည်းဒီလိုလည်းအတိပဲယူလို့ရပါတယ်နောက်ဘင်္ဂဉာဏ်ကနေပြီးတော့နိဗ္ဗာန်ဉာဏ်ဒီကိုနိဗ္ဗာန်ဉာဏ်လို့ပြောပါတယ်ဉာဏ်နဲ့ဉာဏ်လေးကိုမဉာဏ်လို့ပြောပါတယ်ဒါကအတိအကျကြီးခွဲတဲ့အတိအပဲမျိုးမဟုတ်ပါဘူးအတိအကျကြီးတော့ဘယ်လိုကမှခွဲပြရတာမရှိပါဘူး ဒါကြောင့်မလို့ရေပေါ်ရအဖြစ်မဲ့ဒါတတ်မှတ်ရခြင်းပဲဖြစ်ပါတယ်အဲ့တော့အားလုံးဟာလောကုတ္တမဉ္ဇဏ်ကလွှဲရင်အားလုံးဒီဝိပဿနာဉာဏ်လေးကြီးပဲနော်ဝိပဿနာဉာဏ်လေးကြီးပဲနာမရူပပရိသရဉာဏ်ပိစ္ဆပရိကဉာဏ်ကတော့ဝိပဿနာဉာဏ်ဆစ်ဆစ်တော့မဟုတ်ဘူးဝိပဿနာဉာဏ်ရဲ့ရှေ့ပြေးဉာဏ်ဖြစ်ပါတယ်အဲ့တော့ဘာပဲဖြစ်ဖြစ်သိကျင်တဲ့စိတ်ကလေးရှိနေခြင်းဒီပင်လည်းရင်သိဖို့ရန်အတွက်အထောက်အကူဖြစ်ပါတယ်သိကျင်တဲ့စိတ်မရှိရင်ဘာမှသိမှာမဟုတ်ပါဘူးသိကျင်တဲ့စိတ်ရှိလို့သာသိဖို့ရန်အတွက်အထောက်အကူဖြစ်လာတာမဟုတ်လို့သိကျင်တဲ့စိတ်ရှိခြင်းကကိုယ့်ရဲ့ဘုဒ္ဓတော်ပွားဖို့ရန်အတွက်ဒါအကြောင်းတစ်ခုမဟုတ်လို့ဒါသိကျင်တဲ့စိတ်ဟာရှိတဲ့ရှိတတ်တဲ့စိတ်လို့ဒီလိုပဲပြောလို့ရပါတယ်သောတာတစ်ခါတစ်ခါကြားတော့လည်းပဲလလန်းမိတာရှိတယ်လို့လလန်းမိမိတာလေးတွေလည်းအများကြီးရှိတဲ့အခါကျတော့ကိုယ်ဘလောက်ပဲသိကျင်သိကျင်အကုန်လုံးတော့ပြောလို့ရမှာမဟုတ်ပါဘူးတကယ်လို့နိုင်ငံခြားရောက်တဲ့အခါကျတော့တချို့တချို့ဝိုင်းမိကြတယ်ဝိုင်းမိတဲ့အခါမှာဘလို့မှဖြေလို့မရတဲ့လောကရဲ့ဖြစ်ရတဲ့ကိုလာမိတဲ့အခါမှာဘလို့မှမဖြစ်နိုင်ပါဘူးဘလို့မှမဖြစ်နိုင်ပါဘူးအဲဒါကြောင့်မလို့သိကျင်တာတော့မမှားပါဘူးတိုးတော်လည်းပဲကိုသိကျင်နိုင်တယ်ပဲအကုန်လုံးအမှန်သိရမလားဆိုတာတော့ဒါတော့သိရမှာမဟုတ်ပါဘူးဘုရားတော်ကကြံနေတာလေးကပါလေဇဝနာနိယမဇဝတိအဟောပြင်းတာဖြစ်အဲ့ဒါလေးတခုပဲကြံပါလေကျန်တာလေးကအလုံးပြီးပါလေနော်အဲ့ဒါရှင်မရတော့ကျန်တဲ့မရှင်းလင်းတာရှင်းနေထပ်ပြီးတော့မေးလို့ရပါလေမရှင်းရင်လည်းပဲဒါအလုံးသားလို့ခေါ်လိုက်ကြပါ